Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတရရှိများရှင် VOA American တိုင်းမြန်မာပိုင်းအစီအစဉ်2015ခုနှစ်စက်တင်ဘာလ3ရက်နေ့ကြာပတေးနေ့မနက်အတန်လွင့်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနာငလဖိုင်ပါအခုမနက်ပတ်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါရှင်
ကျွန်တော်ကတော့ဇောင်းလိုက်ပါခင်ဗျာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နျူကလ িয়ার ရဲ့သဘောတူညီချက်ကိုထောက်ခံကြဖို့အမေရိကန်ပြည်သူတွေကိုနိုင်ငံခြားရေးဝန်ကြီးကယ်ရီကတောင်းဆိုလိုက်ပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးတဲ့ဖက်စစ်ဂျပန်တွေကိုအောင်ပွဲခံလိုက်တဲ့နှစ်90ပြည့်စီးပြအခမ်းအနားကိုဒီကနေ့တရုတ်နိုင်ငံမှာပြုလုပ်မှာပဲဂရိအာဂရိလိုက်စားမှုအရှုပ်ထွေးတွေနဲ့ရင်ဆိုင်နေရတဲ့မလေးရှားကုမ္ပဏီရဲ့ငွေတွေကိုဆွစ်ဇာလန်ဘဏ်ကချိတ်ပိတ်လိုက်ပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုရက်ကောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဒီမနေ့ခင်သောရရှင်တွေကိုတင်ဆက်ပေးမဲ့သတင်းလော်ရီထဲမှာတော့လွတ်တော်နဲ့ပတ်သက်တဲ့အသိပညာပြန့်ပွားရေးတွေကိုဝိုင်းဝန်းကူညီကြဖို့နိုင်ငံတော်အဖွဲ့အစည်းတွေကိုပြည်သူလွတ်တော်ဥက္ကဋ္ဌသူရဦးရှေမန်းကတိုက်တွန်းလိုက်ပါတယ်
ကျွန်တော်တို့တော်ရဲ့အားနည်းချက်ပြောမယ်ဆိုရင်ကျွန်တော်တို့တော်မှာခုနအတွေ့အကြုံနဲ့အပြင်ဒီနေ့လွတ်တော်ကိုလည်းတဲ့ကတော့
ဒါအပြင်လာမယ့်ရွေးကောက်ပွဲအတွက်လွတ်တော်ကိုယ်စားလှယ်လောင်းလျှောက်ထားသူတွေထဲကအယောက်80ကျော်ပဲချခံရတဲ့တဲ့နောက်ပိုင်းမှာတော့တကြွလှောက်ရှားသူတွေကိုပုံမှန်မျိုးစုံတက်ပြီးဖန်စီသိမ့်သိမ့်ဒါတွေဟာတရားဥပဒေစိုးမိုးမှုရှိတဲ့လုပ်ရက်တွေဖြစ်တယ်လို့ចောင်းသားတွေကပြောဆိုတဲ့တဲ့တွေကိုနားဆင်ရမှာပါအခုရင်ဆုံးတော့ထိတ်သက်ရောက်တဲ့တဲ့တွေကိုကိုဇော်ဝင်းနိုင်နဲ့ကိုရဲခေါင်းတို့ကကြီးညာပေးကြပါအောင်ရှင်
အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံပေးကြဖို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ပြည်သူလူထုကိုတောင်းဆိုလိုက်ပါတယ်။ဘဝတသက်တာအတွေ့အကြုံအရအီရန်နျူကလ িয়ার သဘောတူညီချက်ဟာအပြည့်သဘောဆောင်တဲ့ဘက်ကိုဦးတည်နေတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းပုတ်ထုနေ့ကဖီလာဒဲဖီးယားမြို့မှာဘာသာရေးအဖွဲ့အစည်းတွေနဲ့ကျောင်းသားတွေပါတက်ရောက်တဲ့အခမ်းအနားမှာပြောကြားတဲ့မင်းကွန်းအတွင်းဝန်ကြီးကယ်ရီကအဲ့ဒီလိုထည့်သွင်းပြောကြားလိုက်တာပါ။အဲ့ဒီသဘောတူညီချက်ကိုသူ့အနေနဲ့ထောက်ခံမဲ့အကြောင်းမေရီလန်းပြည်နယ်အထက်လွှတ်တော်အမဘာဘရာမက်ကောစကီးကဝါရှင်တန်ဒီစီမြို့မှာပြောကြားလိုက်တဲ့အတွက်ဒီသဘောတူညီချက်ကိုထောက်ခံမယ်လို့ပြောဆိုထားတဲ့အထက်လွှတ်တော်အမအရေးအတွက်34ဦးရှိသွားပြီဖြစ်ပါတယ်။အထက်လွှတ်တော်အမဘာဘရာမက်ကောစကီးကအဲ့ဒီလိုထောက်ခံမဲ့အကြောင်းပြောဆိုလိုက်တဲ့အတွက်မဲခွဲဆုံးဖြတ်တဲ့နေရာမှာသမ္မတဘရာကိုဘားမားအနေနဲ့လိုအပ်တဲ့အမတ်နေရာအလုံးအလောက်ရရှိသွားပြီဖြစ်တာကြောင့်သမ္မတအနေနဲ့ဗီဒီယိုအာဏာသုံးစရာမလိုတော့ပါဘူး။အလို့တော်မှာရှိတဲ့ဒီမိုကရက်တစ်ပါတီဝင်အမတ်တွေကလည်းသူတို့ထံမှာလုံလောက်တဲ့မဲရည်အတွက်ရရှိတာပြီဖြစ်တယ်လို့ပြောကြပါတယ်။
လမ်းလျှောက်တက်ဆာရွယ်စီးရီးယားကလင်းငယ်အလောင်းတလောင်းတူရကီနိုင်ငံကမ်းခြေမှာလာရောက်တောင်းတင်နေတဲ့တပ်ပုံကိုဗော်တဘူးနေကဥရောပတိုက်တဝန်းကသတင်းစာတွေမှာပုံနှိပ်ဖော်ပြခဲ့တဲ့အတွက်ဥရောပတိုက်တစ်ခုလုံးလက်ရှိကြုံတွေ့နေရတဲ့ဒုက္ခတွေအကျက်တဲကိုမိမောင်းထိုးပြလို့ဖြစ်သွားစေခဲ့ပါတယ်ဗုဒ္ဓဘုနေကဖော်ပြခဲ့တဲ့ထဲကဓာတ်ပုံတစ်ပုံမှာလှိုင်းနေရဲမှာလဲလျောင်းနေတဲ့ခလင်းငယ်ရဲ့တပ်မဲ့ခန္ဓာကိုဖော်ပြထားပြီးနောက်တစ်ပုံမှာတော့တူရကီစစ်သားတအုပ်ကအလောင်းကိုသယ်ယူသွားပုံကိုဖော်ပြထားပါတယ်။တူရကီအာနာပိုင်ရဲ့ပြောကြားချက်အရအဆိုပါခလင်းငယ်ဟာဗုဒ္ဓဘုနေကတူရကီကနေဂရိနိုင်ငံကိုစ်ကျွန်းကိုသွားတဲ့စီးရီးယားလေနှစ်စင်းတိမ်မောက်ရွာမှာပါသွားတဲ့စီးရီးယားဒုက္ခသည်12ဦးတည်းကတအုပ်ဖြစ်တယ်လို့ဆိုပါတယ်။အမေရိကန်နိုင်ငံနယူးယောက်မြို့အခြေစိုက် Human Rights အဖွဲ့ရဲ့အရေးပေါ်အခြေအနေဒါရိုက်တာ Peter Bogart ကတော့အဆိုပါပြည်ရနဲ့ပတ်သက်လို့ဆင်းရဲမွဲတေမှုနဲ့စစ်ပွဲတွေကလွတ်မြောက်ဖို့ထွက်ပြေးလာတဲ့ရွှေ့ပြောင်းနေထိုင်သူတွေအပေါ်ဥရောပကောင်းဆောင်တွေရဲ့စိတ်မဝင်စားမှုနဲ့တာစီနှောက်ယှက်မှုကိုဖော်ပြနေတယ်လို့ပြတင်ပြောဆိုလိုက်ပါတယ်။
ကျူဘားနိုင်ငံကွမ်တနာမိုကျွန်းမှာလက်ရှိထိန်းသိမ်းထားတဲ့အကျဉ်းသားတွေကိုအမေရိကန်နိုင်ငံတောင်ကယ်ရိုလိုင်းနားပြည်နယ်အတွင်းကချာစတူမြို့မှာရှိတဲ့လုံခြုံရေးအလယ်အလတ်လောက်တင်းကျပ်တဲ့စစ်ကျဉ်းထောင်ကိုရွှေ့ပြောင်းထိန်းသိမ်းရေးအတွက်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကအရာရှိတွေကြီးစုစစ်ဆေးနေပါတယ်။အဲ့ဒီအဖွဲ့အနေနဲ့ချာစတူမြို့မှာရှိတဲ့ရေတပ်လက်နက်သုံးလောင်းရေးစခန်းအတွင်းမှာပုထုနယ်ကြာသာပတေးနေ့တွေမှာစစ်ဆေးမှုတွေပြုလုပ်မှာဖြစ်တယ်လို့ကာကွယ်ရေးဌာနပြောခွင့်ရဒုတိယဗိုလ်မှူးကြီးဂယ်ရီ ရော့စ်ကပြောပါတယ်အကျဉ်းစခန်းဖွင့်မဲ့နေရာကိုကြည့်ရှုစစ်ဆေးတာဟာအမေရိကန်ပြည်ထောင်စုအတွင်းအရေးအတွက်အကန့်အသတ်နဲ့ဘယ်နှစ်ယောက်ထိန်းချုပ်ထားနိုင်မလဲဆိုတာနဲ့အဲ့ဒီအတွက်အကုန်ကြစီဘယ်လောက်ရှိမယ်ဆိုတာတွေအတွက်လိုအပ်တဲ့လုပ်ဆောင်ချက်ဖြစ်တယ်လို့ Ross ကပြောပါတယ်။အနာဂတ်မှာအလားတူအကျဉ်းစခန်းဖွင့်နိုင်မဲ့နေရာတွေကိုနောက်ထပ်ကြည့်ရှုစစ်ဆေးမှုတွေလုပ်သွားဖို့ရှိမရှိဆိုတာတော့သူကထည့်သွင်းပြောဆိုခြင်းမရှိပါဘူး။ကာကွယ်ရေးဝန်ကြီးဌာနကအဖွဲ့အနေနဲ့ Kansas ပြည်နယ်အတွင်းမှာရှိတဲ့ Leavenworth မှာလည်းအလားတူကြည့်ရှုစစ်ဆေးမှုတွေဩဂုတ်လ23ရက်နေ့ကပြုလုပ်ခဲ့ပြီးဖြစ်ပါတယ်။
UAE ဘီရီကန်တိုင်းရဲ့မနက်ဖက်မြမပါတာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သံဃာသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခနဒုတိယကမ္ဘာစစ်ပြီးဆုံးပြီးဖက်စစ်ဂျပန်တွေကိုဒေါ်လာအောင်မြင်လိုက်တဲ့နှစ်80ပြည့်အစည်းအပြအခမ်းအနားကိုကမ္ဘာခေါင်းဆောင်အတော်များများတက်ရောက်ကြမှာဖြစ်တဲ့အတွက်တရုတ်နိုင်ငံမှာအဲ့ဒီအတွက်နောက်ဆုံးပြင်ဆင်မှုတွေကိုလှုပ်ဆောင်နေပါတယ်တရားနေမြင့်ရင်းမြစ်မှာဒီကနေ့ကြာသပတေးနေ့မှာကျင်းပမယ့်အဲ့ဒီအစည်းအပြချစ်တက်ပွဲအခမ်းအနားကိုနိုင်ငံပေါင်း30ကတိုင်းပြည်ခေါင်းဆောင်တွေအပြင်တခြားအထင်ကြီးခေါင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်အခမ်းအနားကိုတက်ကြမယ့်အသီးသာထင်ရှားတဲ့ခေါင်းဆောင်တွေထဲမှာတောင်ကိုရီးယားသမ္မတပတ်ဂွန်ဟေရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကုလသမဂ္ဂအတွင်းမှုချုပ်ဘန်ကီမွန်းတို့အပြင်မြန်မာသမ္မတဦးသိန်းစိန်လည်းတက်ရောက်မှာဖြစ်ပါတယ်တရုတ်နိုင်ငံကစစ်အင်အားကြီးထွားလာမှုနဲ့အာဏာရကွန်မြူနစ်ပါတီရဲ့အောင်ပွဲခံတဲ့အခမ်းအနားအဖြစ်ရှုမြင်ကြတဲ့အတွက်အနောက်နိုင်ငံအများစုကအစင်မြင့်ကိုယ်စားလှယ်အဖွဲ့တွေဆစ်လွတ်ခဲ့ခြင်းမရှိပါဘူးအဲ့ဒီစည်းပြအခမ်းအနားချောမွေ့စွာပြည်ဆုံးရေးအတွက်တရုတ်အစိုးရကအထူးအာရုံစိုက်ဆောင်ရွက်နေပါတယ်အခမ်းအနားကျင်းပမဲ့တရားနေမြင့်ရင်ပြင်အနီးမော်တော်ယာဉ်တွေမြေအောက်ရထားတွေနဲ့လေယာဉ်ပြန်ပြန်တန်းခွင့်တွေကန့်သတ်တာပိတ်ပင်တာတွေပြုလုပ်ထားပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးအောင်ခြင်းအောင်ပွဲခံခြင်းနဲ့ပစိဖိတ်ဒေသမှာမဟာမိတ်တပ်ဖွဲ့တွေကိုဂျပန်ကတရားဝင်လက်နက်ချတဲ့နေ့80ပြည့်အခမ်းအနားကိုအမေရိကန်နိုင်ငံဝါရှင်တန် DC မြို့မှာရှိတဲ့ဒုတိယကမ္ဘာစစ်အထိတ်မှအဖြစ်တည်ဆောက်ထားတဲ့နေရာဒုတိယကမ္ဘာနေရာမှာဒုတိယကမ္ဘာစစ်စစ်ပြန်တွေစုဝေးကျင်းပခဲ့ကြပါတယ်လွန်ခဲ့တဲ့နေ့80တုန်းကပစိဖိတ်ဒေသမှာအသက်ပေးလူသွားခဲ့ကြတဲ့စစ်မှုထမ်းဟောင်းတွေနဲ့အောင်ပွဲခံလိုက်ခြင်းရဲ့အရေးပါမှုတွေကိုအထက်လွှတ်တော်အမတ်ဟောင်းရောဘတ်ဒိုးကပြန်ပြောင်းအမတ်ရပွဲပြောကြားခဲ့ပါတယ်စစ်ပွဲအတွင်းနှစ်ဖက်စလုံးကတည်ဆုံသွားကြတဲ့ကြေကွဲဝန်းနေတဲ့အချိန်မှာပဲပစိဖိတ်သမုဒ္ဒရာနဲ့အာရှတိုက်အတွင်းတတိပြောင်မြောက်စွာမဟာမိတ်တွေနဲ့အတူတိုက်ပွဲဝင်ခဲ့ကြတဲ့အမေရိကန်စစ်သားစစ်သမီးတွေအတွက်အမတ်ရအောင်မေ့မိပါကြောင်းဒုတိယကမ္ဘာစစ်ပြီးဆုံးချင်းနှစ်80ပြည့်အထိမ်းအမှတ်အဖြစ်ထုတ်ပြန်တဲ့ကြေညာချက်မှာအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကထည့်သွင်းဖော်ပြထားပါတယ်
ရုရှားနိုင်ငံဟာယူကရိန်းနိုင်ငံအကြက်တဲကိစ္စအတွက်အမေရိကန်ပြည်ထောင်စုကချမှတ်လိုက်တဲ့တန်ခတ်ပိတ်ဆို့အရေးယူမှုအသစ်တွေကိုတုံ့ပြန်သွားမယ်လို့ဗုဒ္ဓဟူးနေ့ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံရေးဝန်ကြီးဌာနနိုင်ငံခြားရေးဝန်ကြီးဌာနရဲ့ website ပေါ်မှာထုတ်ပြန်ထားတဲ့ကြေညာချက်တစ်စောင်ထဲမှာတော့မော်စကိုအနေနဲ့အမေရိကန်ဘက်ကချမှတ်တဲ့ပိတ်ဆို့အရေးယူမှုတွေကိုအတိအကျတံပြန်တာမဟုတ်ပေမဲ့လက်တုံ့ပြန်ဆောင်ရွက်ချက်များကိုတော့တေချာပေါက်လှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်။ပိတ်ဆို့အရေးယူမှုတွေကိုဆက်လုပ်မယ်ဆိုရင်အမေရိကန်နိုင်ငံအနေနဲ့မိမိတို့ကိုယ်တိုင်အပေါ်ထိခိုက်စီရဲရလတ်မျိုးမကြုံရဘူးဆိုတော့ကိုတော့တေချာအောင်လှုပ်တင်တယ်လို့လည်းကြေညာချက်မှာဖော်ပြပါရှိပါတယ်။အမေရိကန်အစိုးရဟာရုရှားနိုင်ငံပေါ်ချမှတ်ထားပြီးသားတန်ခတ်ပိတ်ဆို့အရေးကြီးမှုတွေကိုပုံမတင်ချလိုက်တဲ့အနေနဲ့ပိတ်ဆို့အရေးယူမဲ့စည်ရင်းတွေကိုနောက်ထပ်လူ29ဦးထည့်သွင်းလိုက်ကြောင်းဗုဒ္ဓဟူးနေ့ကအမေရိကန်ဖက်ဒရယ်မှတ်ပုံတင်ဌာန website မှာထုတ်ပြန်ကြေညာလိုက်ပါတယ်။အဆိုပါလူ29ဦးဟာအမေရိကန်နိုင်ငံရဲ့လုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာအကျိုးစီးပွားကိုစန့်ကျင်လှုပ်ဆောင်နေကြတာကြောင့်ဖြစ်တယ်လို့ကြေညာချက်မှာပါရှိပါတယ်။ဗုဒ္ဓမူနေကထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရုရှားနိုင်ငံဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်ပြီးရုရှားနိုင်ငံယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့ပြပခ္ခတွေမှာပုံမဆိုးအောင်လှုပ်ဆောင်နေတဲ့အတွက်ချမှတ်ထားတဲ့တန်ခတ်ပိတ်ဆို့မှုတွေကိုထိရောက်စေဖို့အခုလိုတင်းကျပ်စွာလှုပ်ဆောင်လိုက်တာဖြစ်တယ်လို့ပါရှိပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကမော်စကိုကိုလိုလားတဲ့ခွဲထွက်ရေးသမားတွေကိုအထောက်ပံ့ပေးနေတယ်လို့ဆွဆွဲခံထားရတဲ့ရုရှားနဲ့ယူကရိန်းနိုင်ငံကပုဂ္ဂိုလ်တွေကိုဥရောပသမ္မတကတန်ခတ်ပိတ်ဆို့အရေးယူထားတာနဲ့ပတ်သက်လို့လည်းစက်တင်ဘာလ15ရက်နေ့မှာတက်တန်းကုန်မှာဖြစ်လို့နောက်ထပ်6လတက်တန်းတို့မျှော်လင့်ထားတယ်လို့သိရပါတယ်။ရုရှားသမ္မတဗလာဒီမန်ပူတင်ကတော့ဥရောပသမ္မတဘက်ကရုရှားနိုင်ငံရဲ့ကာကွယ်ရေးဗန်နာရေးစွမ်းအင်လုပ်ငန်းတွေအပေါ်အရေးယူပိတ်ဆို့ထားတာအပြင်လူတဦးချင်းအရေးယူပိတ်ဆို့မှုတွေချမှတ်ထားတာနဲ့ပတ်သက်လို့ငြိမ်းချမ်းရေးကြိုးပမ်းအားထုတ်မှုတွေပေါ်ထိရောက်မှုမရှိတဲ့အပြင်တံပြန်ထိခိုက်မှုဒါရှိလာတဲ့ရှိစေတဲ့အတွက်ကြောင့်ရုရှားနိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတာလွယ်လို့ဘာမှအကျိုးမရှိကြောင်းပြောဆိုခဲ့ပါတယ
်။အဂရီလိုက်စားမှုနဲ့ငွေကြေးခွာချမှုတွေနဲ့တန်တရားဖြစ်ခံနေရတဲ့မလေးရှားအစိုးရပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီ 1MDB မလေးရှား Development Berhad ကငွေတွေကိုဆွစ်ဇာလန်အာဏာပိုင်တွေကဗိုလ်ထုနေမှာချိတ်ပေးလိုက်ကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။မလေးရှားဝန်ကြီးချုပ် Najib Razak ကိုယ်တိုင်အကြံပေးဘုတ်အဖွဲ့အကြီးအကဲအဖြစ်တာဝန်ထမ်းဆောင်နေတဲ့အဲ့ဒီကုမ္ပဏီကငွေကြေးအရှုပ်ရှင်းနေတဲ့ပတ်သက်လို့မလေးရှားနဲ့ဆွစ်ဇာလန်အာဏာပိုင်တွေကစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာပါ။ကုမ္ပဏီအနေနဲ့ဒေါ်လာ17ဘီလီယံအကျွေးတင်နေတာနဲ့ငွေကြေးဆိုင်ရာစီမံခန့်ခွဲခြင်းညံ့ဖျင်းမှုစတာတွေနဲ့ဆွဆွဲခံနေရတာဖြစ်ပါတယ်။ဆွစ်ဇာလန်ဘဏ်အကောင့်ထဲမှာရှိတဲ့အမေရိကန်ဒေါ်လာတန်ပေါင်းများစွာသောကုမ္ပဏီပိုင်ငွေတွေကို OAG ဆွစ်ဇာလန်တရားသူကြီးကျုပ်ယုံကထိ ंछ ုတ်ထားလက်ကြောင်းတရားရုံးပြောခွင့်ရအမျိုးသမီးကပြောပါတယ်လက်ရှိအခြေအနေမှာ OAG ယုံကတက်တဲ့အထောက်အထားတွေကိုစစ်ဆေးနေကြောင်း OAG အနေနဲ့မလေးရှားအာဏာပိုင်အနေနဲ့အဆက်အသွယ်လုပ်ထားပြီးဖြစ်ကြောင်းမှန်ကန်တဲ့အချက်လက်တွေရရှိရတဲ့အတွက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုအထူးသဖြင့်တော့မလေးရှားနိုင်ငံရဲ့ပူးပေါင်းဆောင်ရွက်မှုဟာအရေးပါကြောင်းပြောခွင့်ရအမျိုးသမီးကအီးမေးလ်ကတစ်ဆင့်ပြောကြတာကိုရိုက်တာသတင်းမှရေးသားဖော်ပြထားပါတယ်
ောက်ဆုံးရသတင်းတွေကိုကိုစောဝင်းနိုင်နဲ့ကိုရဲခေါင်တို့ကကြေညာသွားတာပါအခုတော့သတင်းလွှာတွေကိုနားဆင်ရအောင်ပါအခုရင်ဆုံးတော့မြန်မာနိုင်ငံမှာလွတ်ကျော်နဲ့ပတ်သက်တဲ့အသိပညာပြန့်ပွားရေးဝိုင်းဝန်းကူညီကြဖို့နိုင်ငံတကာအဖွဲ့အစည်းတွေကိုပြည်သူလွတ်ကျော်ဥက္ကဋ္ဌသူရဦးရွှေမန်းကတိုက်တွန်းလိုက်ပါတယ်လက်ရှိဒီမိုကရေစီအသွင်ကူးပြောင်းရေးကာလမှာလွတ်တော်အားကောင်းရှင်သန်ရေးလိုအပ်နေကြောင်းမနေ့ကနေပြီးတော့မှကျင်းပတဲ့လွတ်တော်များအရေးအသွေးမြင့်တင်ရေးအစည်းအဝေးမှာသူရဦးရွှေမန်းကပြောသွားတာပါပြည်သူ့လွတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်လည်းတက်ရောက်ခဲ့တဲ့ဒီအစည်းအဝေးမှာအဓိကထားဆွေးနွေးချက်တွေကိုမအင်ဂျင်နိုင်ကကောက်နှုတ်တင်ပြထားပါတယ်ရှင်
။အဲ့ဒီအစည်းအဝေးမှာအဓိကဆွေးနွေးခဲ့တဲ့အကြောင်းအရာတွေကတော့လွတ်တော်အရေးသွေးမြင့်တင်ရေးဘယ်လိုဆောင်ရွက်မလဲ2015ရွေးကောက်ပွဲအပြီးအသစ်ပြန်စားမယ်လွတ်တော်မှာဘာတွေလိုအပ်ချက်ရှိမလဲအရင်ကလွှတ်တော်နဲ့ပတ်သက်တဲ့အသိပညာပေးလှုပ်ရှားမှုတွေဘလောက်အထိထိရောက်မှုရှိသလဲစသဖြင့်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ဆွေးနွေးသုံးသပ်ခဲ့ကြတာပါအစည်းအဝေးကိုဥဆောင်ကျင်းပတဲ့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလွှတ်တော်ဆိုင်ရာကိစ္စရပ်တွေကိုပြည်သူအများသိရှိအောင်ဆောင်ရွက်ရမှာနိုင်ငံတကာအဖွဲ့အစည်းတွေနဲ့ဝိုင်းဝန်းကူညီဖို့တိုက်တွန်းသွားပါတယ်အရင်က
လွှတ်တော်ကအရေးကြီးတာအောင်တက်သည်ပြည်မအောင်ဆောင်ရွက်နေအပြင်ကျွန်တော်လွှတ်တော်ကိုလည်းပြောမယ်ဆိုရင်ပညာပေးရဲ့ဒီကိလို့ရဲ့ဆိုရင်ကျွန်တော်နိုင်ငံမှာရှိတဲ့နိုင်ငံသားတွေအခွင့်အရေးတွေကိုလည်းလွှတ်တော်ကပါလေလွှတ်တော်တောင်းလာပါလေဆိုတာကိုနိုင်ငံသားအခွင့်အရေးများအနေနဲ့သိနေလို့ဆောင်ရည်မယ်ဆိုရင်ပို့ပြီးတော့မယ်လို့ပြောတယ်ဒီလိုပဲသူဆက်ပါ
ငါးနှစ်တာတက်တန်းတွင်လွှတ်တော်ဆိုင်ရာလုပ်ငန်းတွေနဲ့ပတ်သက်ပြီးသိရှိနားလည်မှုမှာအားနည်းချက်တွေရှိခဲ့တယ်လို့လည်းသူရဥရှိမန်းကပြောသွားပါတယ်
။ကျွန်တော်လွှတ်တော်ရဲ့အားနည်းချက်ပြောမယ်ဆိုရင်ကျွန်တော်လွှတ်တော်မှာခုနအတွေ့အကြုံနဲ့အပြင်ဒီနေ့လွှတ်တော်ကိုယ်လည်းရတာရောလွှတ်တော်ကော်မတီရဲ့ရတာရောကျွန်တော်စီမှာဘတ်ဂျက်ဆိုင်ရာနော်ပြည်ရဲ့ကမှာအခွန်ကောက်ဆိုင်ရာကျွမ်းကျင်နားလည်လို့မရှိမရှိတဲ့အတွက်အဲ့ဒီအချိန်မှာပြည်တော်စုစုအပ်တင်ပြလာတဲ့ဘတ်ဂျက်စီမံကိန်းအခွန်ကောက်ကိစ္စကိုကျွန်တော်နားလည်သလောက်နဲ့အားရှိလောက်နဲ့ကျွန်တော်လုပ်တယ
်။လွှတ်တော်တွေကိုအရေးအသွေးမြင့်တင်ရေးအပိုင်းမှာတော့လွှတ်တော်ဝန်ထမ်းတွေရဲ့အရေးအချင်းမြင့်တင်ပေးဖို့ပိုးပြီးအရေးကြီးတယ်လို့အစည်းအဝေးကိုတက်ရောက်လာတဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးနဲ့တည်ငြိမ်အေးချမ်းရေးကော်မတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကအခုလိုပြောပါတယ်။မှန
်ပြောရမယ်ရှင်လွှတ်တော်ရဲ့အရေးချင်းမြင့်တင်ရေးမင်းကြီးဟိုမိသားစုအတွက်ပြီးတော့ဥစားပေးတော့လုပ်စီချင်တယ်ဆိုတော့ပြောခဲ့ပြီပါ။ဘာဖြစ်လို့လဲဆိုတော့ကိုယ်စားလှယ်များရဲ့အခြေအနေချင်းတယ်ဆိုတာအနည်းအဖြစ်သက်ဆိုင်ရာနိုင်ငံရေးပါတီတွေရဲ့တာဝန်နဲ့ဖြစ်တယ်။ကိုယ်စားလှယ်ရဲ့ဒုဥစ္စာပြုခြင်းနဲ့တာဝန်ဖြစ်ပါ။ဒါပေမဲ့ဒီရောက်ဝန်ထမ်းတွေကိုရင်းချင်းတင်ပြဖို့ဆိုတာတော့တော်တော်မှအထူးတာဝန်ရှိတယ်။အဲ့ဒါကိုလည်းဒီမှာအင်တာမှအနေထားပါတယ်။ဒါမှကိုယ်ဝန်ထမ်းတွေပြောရမယ်ဆိုရင်တချို့တော်တော်ကိုယ်စားလှယ်ရမင်းသားများအတွက်တော့ကိုယ်စားလှယ်များခိုင်းဖို့ဒီလိုပါဝင်သားများဟာတော်တော်ကိုယ်စားလှယ်ကြီးအတွက်မဟုတ်ပါဘူးတော်တော်အတွက်ဖြစ်ပါတယ်နိုင်ငံအတွက်ဖြစ်ပါတယ်အဲ့တော့တော်တော်ကိုယ်စားလှယ်ကြီးနဲ့ဝင်သားများဟာတွဲပြီးတော့တော်တော်ရဲ့အရေးချင်းမြင့်အောင်လုပ်အောင်ဖြစ်ပါတယ
်အခုလိုလွတ်တော်ရဲ့အရေးသွေးမြင့်တင်ရေးဆောင်ရွက်ရမှာလွတ်တော်အမတ်တွေကိုယ်တိုင်အရေးအချင်းပြည့်ဝဖို့လိုတယ်လို့ကချင်ပြည်နယ်အင်ဂျိုင်းရန်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်တွဲဘူးက VOE ကိုပြောပါတယ
်လွတ်တော်အမတ်တိုင်းကအမကြီးချင်းတိရစလို့ဆိုရင်ကျွန်တော်တို့ကခုလုံးကဒီချင်းတိလာတာဖြစ်တဲ့အဓိကကတော့ကျွန်တော်တို့ဆောင်ရွက်ရတာတတိကကျွန်တော်ကဒီဥပဒေပြည့်ရေးချစ်ပါပဲဥပဒေပြည့်ရေးဆိုတဲ့အခါမှာကျွန်တော်တို့ကအားလုံးကဥပဒေပညာရှင်တွေဖြစ်ပေမလို့ပါဘူးဒါပေမဲ့ဥပဒေကိုကျွန်တော်တို့ကပုံပြီးတော့ဟိုနားလည်လို့ဆိုရင်တော့ပုံပြီးကောင်းပါတယ်အဲ့ဒါနံပါတ်1ကတော့ကျွန်တော်တို့ကဘတ်ချက်ဖြစ်ပါတယ်အဲ့တော့ဆိုအစမရဘတ်ဂျက်ကိုအတူတူပြရပါတယ်။အဲ့တော့အစမရဒီဘတ်ဂျက်နဲ့ပတ်သက်ပြီးတော့နားလည်ဖို့လိုပါတယ်။ Next check out တော့ဒီမှာအစိုးရပေါ့နော်။ရွတ်တော်ရာချင်းကြီးပေါ့နော်။ဒီအားကြီးအဲ့ဒီခုအမှန်တန်သုံးလက်တာဆိုရှင်တစ်ခုနဲ့တစ်ခုကျွန်တော်အမေကထိန်းတောင်းရမှာဖြစ်ပါတယ်။ကျွန်တော်တို့ဘယ်လိုအားရဆိုရှင်ကျွန်တော်တို့ပြောဖို့ဆိုရယ်ဒီမှာထောက်ပြဖို့လည်းမှန်ထောက်ပြဖို့လည်းဒီတရားရှင်ကြီးကံတားရီမှန်ထောက်ပြဖို့ဆိုတော့ရေးရေးဝုန်းကိုကျွန်တော်တို့ထောက်ပြဖို့လိုပါတယ်
။စက်တင်ဘာလ2ရက်နေ့ကကျင်းပတဲ့လွှတ်တော်များအရေးသွေးမြင့်တင်ရေးအစည်းအဝေးကိုတော့နိုင်ငံတကာအဖွဲ့အစည်းတွေဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေး UNDP နိုင်ငံတကာပါလီမန်များအဖွဲ့ IPU House of Commons UK Kuso International Organization, Myanmar Scholarship Alumni Association စားရဲ့အဖွဲ့အစည်းတွေလည်းတက်ရောက်ခဲ့ကြပါရဲ့ရှင်
။မအင်ဂျင်နိုင်ပြပြသွားတာပါ။အခုတော့ရွေးကောက်ပွဲဆိုင်ရာနောက်သတင်းတပုတ်အနေနဲ့တော့လာမယ့်ရွေးကောက်ပွဲအတွက်တိုင်းကံလုံးအတိုင်းတာနဲ့လွတ်တော်ကိုစလဲလောင်းလျှောက်ထားသူတွေထဲကအယောက်80ကျော်ပယ်ချခဲ့တဲ့ပေးချခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ဩဂတ်တာဦးတင်ရပြောပါတယ်မြန်မာနိုင်ငံမှာသဘာဝဘေးကြုံတွေ့နေရင်ဆိုင်နေရတဲ့ဒေသတွေမှာလိုအပ်မှပဲရွေးကောက်ပွဲကျင်းပမှုရက်ကိုရွှေ့ဆိုင်မယ်လို့လည်းပြောပါတယ်ဒီသတင်းကိုတော့မမေခပေးပို့ထားပါတယ်ရှင
်နိုဝင်ဘာ10ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲအတွက်လွှတ်တော်ကိုယ်စားလှယ်လောင်းလျှောက်ထားသူ 8,000 နီးပါးက80ကျော်ကိုပယ်ချထားတယ်လို့ကော်မရှင်ကကြေညာပေမဲ့ဘေးပါတီကဘနက်ဦးဆိုတာကိုတော့အတိအကျထုတ်ပြန်သွားတာမရှိပါဘူးပယ်ချခံရသူတွေအယူခံဝင်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရုံးမှကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်ဥက္ကဋ္ဌဦးတင်အေးကအခုလိုပြောဆိုလိုက်ပါတယ
်ဆုံးဖြတ်တာခဲ့ရင်ပဲနော်အယူခံလာတင်တဲ့ခါကျတော့တိုင်းတဲ့ပြည်နယ်ကိုတင်ရတယ်တိုင်းတဲ့ပြည်နယ်ကအဆုံးဖြတ်က final ပဲအဲတို့တို့ထုတ်တူပဲနော်တိုင်းရင်းသားလူမျိုးကိုယ်စားလှယ်ကြတော့တိုင်းတဲ့ပြည်နယ်မှာတင်ရတယ်အယူခံလာကြတော့နော်တို့ကော်မရှင်ယူခံတယ်တို့ကအဖွဲ့လေးဖွဲ့ပဲစစ်ပါတယ်နော်သူဆုံးဖြတ်ထားတာတေးရီတို့လာလကတို့ကနေလာတဲ့ဟာတို့ကဘာမှစဉ်းစားကြမလို့ပါဘူးနော်နော်အယူခံလာခုနပြောဆိုပဲတိုင်းရင်းသားကြီးကဝန်ကြီးတွေပဲတို့ရှိပါယူခံရတယ်ဘာသီးတာလေ၄ယောက်ပဲရှိတယ်နော်တန်းနဲ့80ယောက်ကအောက်ကဟာကြီးပဲနော်
လက်ရှိချိန်မှာမွေးဖွားချိန်တွင်မိဘနိုင်ငံသားမဟုတ်ခြင်းကြောင့်ပယ်ချခံရသူများမှာအများဆုံးဖြစ်လို့နေပါတယ်။ဒီပြင်2010ရွေးကောက်ပွဲမှာပြည်ခိုင်ဖြိုးပါတီကနေအမတ်ဖြစ်လာသူဦးရွှေမောင်ဟာခုရွေးကောက်ပွဲမှာတတိပုဂ္ဂလအနေနဲ့ဝင်ရောက်ရှင်ပြိုင်ဖို့လျှောက်လာတင်တင်တာမှာမွေးဖွားချိန်မိဘနိုင်ငံသားမဟုတ်တာကြောင့်ပယ်ချခံခဲ့ရပါတယ်။ဒါနဲ့ပတ်သက်လို့တော့ဥတင်အေကခုလိုပြောပါတယ်
။ဖိုးတော့ကတော့မစစ်မိလို့ဖြစ်ချင်ဖြစ်မယ်မတွေ့လို့ဖြစ်ချင်ဖြစ်မယ်မကန့်ကွက်သူမရှိလို့ဖြစ်ချင်ဖြစ်မယ်အဲ့တော့သူကရွေးခံရင်ဖြစ်ပါတယ်နော်ကျွန်တော်တို့အဲ့ case မျိုးပဲလွတ်တော်တွေရောက်ပြီးမှလွတ်တော်တွေတက်နေမှမိဘနှစ်ပါးတိုင်းရင်းသားမဖြစ်ဘူးလွတ်တော်တွေပြန်သွားလေးယောက်ပြန်လွတ်လိုက်ရပါတယ်ဒီကော်မရှင်စစ်စစ်မှတ်ပါတယ်ဒီကော်မရှင်စစ်စစ်တစ်ခုမှတ်တယ်ဒီကော်မရှင်ကမတွေ့လို့ဖြစ်ပါမယ်လောက်ကအနေပြီးတော့နော်သူဟာငွေဖားစင်ကမိဘနှစ်ပါးနိုင်ငံသားမဟုတ်ဘူးဆိုရင် qualification မညီပါဘူးဘယ်လိုပဲရပ
ါလက်ရှိမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကခုနှစ်ဦးပယ်ချခံရတယ်လို့ NLD ပါတီကဥညံဝင်းကပြောဆိုထားပါတယ်။ဒါပေမဲ့လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီကဗဟိုအလုံးမှုဆောင်ဦးတာဝင်းကတော့ပြည်ခိုင်ဖြိုးပါတီကနေကိုယ်စားလှယ်လောင်းပယ်ချခံထားရခြင်းမရှိဘူးလို့ပြီးခဲ့တဲ့ရက်ပိုင်းကပြောဆိုထားပါတယ်။ကော်မရှင်အနေနဲ့ကတော့ဘယ်ပါတီကဗနေရောက်ပယ်ခံရတယ်လဲဆိုတာကိုရက်ပိုင်းအတွင်းမှာပဲကြေညာမယ်လို့ပြောပါတယ်။လာမယ့်ရွေးကောက်ပွဲမှာပြည်တွင်းပြည်ပရွေးကောက်ပွဲစောင့်ကြည့်လေ့လာသူများသတင်းသမားများအနေနဲ့မြည်သည့်မဲယုံမဆိုသတင်းယူခွင့်ရမှာဖြစ်ပါတယ်။တက်မတော်သားတွေရဲ့မဲယုံပရဝင်အတွင်းမှာပါသတင်းယူခွင့်ပေးသွားမှာဖြစ်တယ်လို့ကော်မရှင်ကပြောပါတယ်။ရွေးကောက်ပွဲမှာမဲပေးသူတွေအနေနဲ့မှတ်ပုံတင်မရှိပေမဲ့အသက်18နှစ်ပြည့်ပါကမဲပေးနိုင်တယ်လို့ပျက်စီးပျောက်ဆုံးပါကလည်းမဲပေးနိုင်ကြောင်းမှတ်ပုံတင်ပျက်စီးပါကရင်မောင်းလိုင်စင်တို့မဟုတ်အလုတ်ကပ်ပြားတို့နဲ့မဲပေးနိုင်ကြောင်းမဲစင်းရင်တွင်နာမည်ပါရင်သာလိုအပ်ကြောင်းဥတင်အေးကပြောပါတယ်ဒီပြင်မဲဆန္ဒရှင်တွေအနေနဲ့မဲပေးတာမှာတက်သေးကန်လက်မှတ်နဲ့မဲပေးရမှာဖြစ်ပါတယ်မဲဆန္ဒရှင်တွေရဲ့နောက်ဆုံးမဲစင်းရင်တွေကိုလာမယ့်စက်တင်ဘာ14ရက်နေ့မှာထုတ်ပြန်ကြေညာမှာဖြစ်ပြီးဒီမဲစင်းတွေမှာအမှားရင်းတစ်စုံတရာရှိပါကစက်တင်ဘာ29ရက်နေ့အထိအမှားပြန်လည်ပြင်ဆင်ပေးမှာဖြစ်ပါတယ်တဘာဝဘေးအန္တရာယ်ဖြစ်နေတဲ့နေရာတွေမှာတော့လိုအပ်ရင်ပြင်ဆင်တဲ့ရက်ကိုထပ်မံတိုးပေးသွားမယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ကြိုတင်မဲတွေကိုတော့လာမယ့်နိုဝင်ဘာ6ရက်နေ့မှာပေးရမှာဖြစ်ပါတယ်ရွေးကောက်ပွဲကိုတော့လာမယ့်နိုဝင်ဘာ10ရက်နေ့မှာတနိုင်ငံလုံးကျင်းပသွားမှာဖြစ်ပါတယ
်မမေခပြပြသွားတာပါရှင်ဆက်သဲမှာပဲရွေးကောက်ပွဲဆိုင်ရာနောက်တဲ့တင်းစပုတ်အနေနဲ့တော့ရွေးကောက်ပွဲတွေကျင်းပဖို့လပိုင်းလောက်တာလိုတော့တဲ့အချိန်မှာနိုင်ငံတွင်းရွှေ့ပြောင်းအခြေချနေသူတွေမဲပေးခွင့်မဆုံးရှုံးစေဖို့မဲစည်းင်းတွေစီစစ်ကြဖို့မဲဆန္ဒရှင်ပညာပေးရေးအဖွဲ့ကတိုက်တွန်းနေကြပါတယ်နိုင်ငံတွင်းမှာရွှေ့ပြောင်းအလုပ်လုပ်ကြနေကြသူတွေကိုလည်းအလုပ်ရှင်ရဲ့ထောက်ခံချက်နဲ့မဲစည်းင်းမှာဖြည့်ဆွတ်နိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုခဲ့ပြီးမဲစင်းတွေကိုစစ်ဆေးကြဖို့ကော်မရှင်ဥက္ကဋ္ဌတိုက်တွန်းပါတယ်မတိန်ကြီးထိုက်ကစုစည်းတင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ပါရှင်လွတ်တော်ရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပတော့မယ့်အချိန်မှာအသက်18နှစ်ပြည့်သူတိုင်းမဲပေးခွင့်ရရှိဖို့အထူးသဖြင့်နိုင်ငံတွင်ရွှေ့ပြောင်းလှုပ်လှုပ်ကန်ချတဲ့တန်းနဲ့ချီတဲ့လှုပ်သားသူကြီးမဲပေးခွင့်ရရှိဖို့အတွက်မဲစင်းတွေစစ်ဆေးကြဖို့ရွေးကောက်ပွဲပညာပေးရေးအဖွဲ့တို့ကလှုံ့ဆော်နေကြပါတယ်
ရွှေပြောင်းအလို့သမားသိနေချီပြီးရှိတယ်။လိုင်းတာယာဆက်မှုဆောင်တွင်မှာတော့မဲဆန္ဒရှင်စီးရင်မှာမပသေးသူတွေအတွဲအခုလာမယ့်စက်တမလဒုတိယပတ်မှာစီးရင်သွင်းနိုင်ဖို့စီစဉ်ထားတယ်လို့မဲဆန္ဒရှင်ပညာပေးဆောင်ရွက်နေတဲ့ Brilliant Future of Myanmar ကကိုမျိုးမင်းကပြောပါတယ
်။လိုင်းတာမှာအထည်ချုပ်စက်ရုံလုပ်သားတွေစက်ရုံကစက်ရုံပေါင်း91ရုံရှိတယ်ဗျ။91ရုံမှာမဲပေးနိုင်ခွင့်ရှိတဲ့လူဦးရေပေါ့18နှစ်ပြည့်ပြီးက6,000ကျော်ရှိတယ်ခင်ဗျသူတို့ကနိုင်သာရှိတဲ့စက်ပုစုံတစ်စုံလုံးဆိုရင်အလုသမားဘောက2,000ကျော်ရှိတယ်အဲ့ဒါကဒါပဲသူတို့ကမြန်မာနိုင်ငံဒေသအသီးသီးကလာရောက်အလုလုပ်ကြင်ကြတဲ့အလုသမားတွေဖြစ်တဲ့အတွက်သူတို့ကနိုင်သာကမှာဧည့်စင်းရဲ့နေရတယ်ရပ်ပေါင်း180နဲ့လည်းကျော်ပြီးွားပြီသူတို့နေတာဒါမှမဟုတ်မဲစင်းမှာသူတို့နာမည်တွေမပါလာဘူးဗျအဲ့အဲ့ဒီကိစ္စကိုကျွန်တော်တို့အမှရှိတဲ့ဟိုအခုနောက်ပိုင်းတော့ရွေးကောက်ဝယ်ကော်မရှင်ကထွက်လာတဲ့ဟိုစက်ယုံအလုယုံတွေကအလုရှင်တွေရဲ့ထောက်ခံခြင်းနဲ့ဆိုရင်မဲပေးလို့ရအောင်ဆောင်ရွက်ပေးမယ်ဆိုတဲ့ညွှန်ကြားချက်တခုတော့ထွက်လာတယ်ဗျ။အဲ့ဒါအနေနဲ့ကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့တော့ဆက်တော့ကြိုးစားအောင်ပါပဲခင်ဗျာ
။ရွှေပြောင်းလူသားတို့အနေနဲ့အလို့ရှင်ထောက်ခံချက်နဲ့မဲစင်ပေးသွင်းနိုင်တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောဆိုထားပါတယ်။တချိန်တည်းမှာပဲပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကလည်း VOA နဲ့တီးတန့်တွေးဆမေးမြန်းခန်းမှာမဲပေးခွင့်ရှိသူအလုံးမဲဆန္ဒရှင်စီရင်မှာပါဝင်နိုင်ဖို့မဲစင်တွေစစ်ကြဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။
မဲစင်တော့ပါဖို့ရည်ကြီးတယ်။နော်ပါဖို့လာကြည့်ရမယ်။နော်ပေါအောင်လုပ်ရမယ်။မဲစင်မှားတာကျွန်တော်တို့ပြဿနာမဟုတ်ပါဘူး။မဲစင်မှားတာမှန်ကန်ကြောင်းတယောက်သောသူကအဲဒီရက်ကွက်နဲ့ကျွေးအုပ်စုကော်မရှင်ဖွဲ့ခွဲရလဲရှိတယ်။အုပ်ချုပ်ရေးဖွဲ့လည်းရှိတယ်။ခုနကပါတီတွေရွေးကောက်ခံတဲ့ပုဂ္ဂိုလ်တွေမဲယုံကိုယ်စားလှယ်ဆိုတော့တယောက်အခုမဲယုံကိုယ်စားလှယ်ဆိုတော့တယောက်မဲယုံနေမှာရှိပါတယ်။အဲဒီပုဂ္ဂိုလ်တွေကလည်းသူကဟုတ်ပါတယ်ဘယ်အိမ်မှနေတာဆိုလို့ရှိရင်ကိုကျွန်တော်တို့ကကျွန်တော်ပုံစံ7နှစ်ဆိုရှိပါတယ်မဲယုံမှာ။အဥတီဟာအဖေနာမည်ဥမောင်မောင်အစားဥစံတင်ဟုပြင်ဆင်မဲပေးခွင့်ပြုလိုက်သည်ဆိုတာကျွန်တော်မှတ်တမ်းတော်တင်ထားပါတယ်ဒါဥပဒေပ
ါအခွင့်အရေးရရှိဖို့အတွက်တာဝန်ယူမှုလည်းရှိရမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောဆိုခဲ့ပါသေးတယ်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကနဦးထုတ်ပြန်ထားတဲ့မဲစင်းတွေအရာတော့မဲဆန္ဒရှင်32တန်းနီးပါရှိတယ်လို့လည်း VOA နဲ့တွေ့ဆုံမေးမြန်းခန်းမှာရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပါတယ်။အပိသက်မဲဆန္ဒရှင်စင်းတွေကိုတော့ဒီလအတွင်းမှာထုတ်ပြန်မှုရှိပြီးမှားယွင်းမှုတွေရှိခဲ့ရင်လည်းရွေးကောက်ပွဲကော်မရှင်ကထပ်ပြီးပြင်ဆင်ဖြည့်ဆွတ်ပေးမယ်လို့လည်းပြောဆိုထားပါတယ်ရှင်။
ရရှိမြန်ခင်လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စင်းတင်သွင်းထားကြတဲ့ကုစလေ6000ကျော်တွေကနေပြီးတော့80ကျော်ကိုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ပယ်ဖျက်ခဲ့ပါတယ်ကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေတွေနောက်ရွေးကောက်ပွဲဆိုင်ရာဥပဒေတွေနဲ့ညှိစွန်းလာကြောင်းလို့ဆိုပါတယ်ဒီအတွက်ဒီကုစလေလောင်းရည်ချင်းတတ်မှတ်မှုနဲ့ပတ်သက်လို့တည်စဲဥပဒေနဲ့ဒီပေါ်မှာရွေးကောက်ပွဲကော်မရှင်ရဲ့ကင်တွယ်မှုတွေကိုလာမယ့်စနေညပိုင်းတဲ့လေလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားနိုင်ပါလေ။ဒါမှမဟုတ်ကိုပြောလိုတာ၊ကိုဆွေးနွေးလိုတာ၊ကိုမေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါရယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းရမယ့်သရရှင်တွေကိုကြိုဆိုပါရယ်ခင်ဗျာ။
ဒီနေ့ညတိုင်းရီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်မှန်ဖိတ်ခေါ်ရပါရရှင်အခုတော့နောက်သတင်းတစ်ပုဒ်အနေနဲ့သရရှင်တွေနားဆင်ရမှာတော့နိုင်ငံရေးတကြလှုပ်ရှားသူတွေကိုဖမ်းဆီးတာဟာတရားမဝင်တဲ့သတင်းဆောင်ပါအောင်နားဆင်ရမှာပါနိုင်ငံတော်အကျဉ်းထောင်တွေတရားရုံးတွေမှာဆန္ဒပြကန့်ကွက်ခဲ့ကြတဲ့တကြလှုပ်ရှားသူတွေကိုပုံမှန်မျိုးစုံတက်ပြီးဖမ်းဆီးသိမ်းသိမ်းတာဟာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတဲ့လုပ်ရက်တွေဖြစ်တယ်လို့တက္ကသိုလ်ကျောင်းသားများတမကတာကတာကျောင်းသားတွေကပြောဆိုလိုက်ပါတယ်နိုင်ငံရေးလှုပ်ရှားသူကျောင်းသားပြည်သူတွေကိုရုံးထုတ်စစ်ဆေးတဲ့တရားခွင်တွေမှာလည်းအုပ်ချုပ်သူလုံခြုံရေးရဲတွေကမလျော်ဩစာအာနာလွှမ်းမိုးမှုတွေရှိနေတယ်လို့လည်းအကျိုးဆောင်ရှိနေတွေကပြောပါတယ်အသေးစိတ်ကိုတော့မဆုမွန်တင်ပြထားပါတယ်ရှင
်ဟုတ်ပါတယ်နိုင်ငံတဝန်းနိုင်ငံရေးအကျဉ်းသားပေါင်း120ကျော်ရှိပြီးတော့လက်ရှိအမှုရင်ဆိုင်နေရသူပေါင်း400ကျော်အထိရှိတယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရှောက်ရေးအသင်းမြန်မာနိုင်ငံကထုတ်ပြန်ထားပါတယ်ဒီလိုမျိုးနိုင်ငံတဝန်းအကျဉ်းထောင်တွေတရားရုံးတွေမှာနိုင်ငံရေးတက်ကြွလှုပ်ရှားသူကျောင်းသားပြည်သူအလုသမားလယ်သမားတွေကိုပုံမှန်အမျိုးမျိုးတက်ပြီးတော့ဖန်စီထောင်ချရုံးတင်စစ်ဆေးနေတဲ့ဥပဒေတွေဟာတရားမျှတမှုမရှိဘူးဆိုပြီးတက္ကသိုလ်ကျောင်းသားတမကများတက္ကသိုလ်ကျောင်းသားတွေကဖေလော့ဆိုတဲ့လှုပ်ရှားမှုနဲ့ဆန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်။ မတရားတဲ့ဥပဒေတွေကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့တကသားចောင်းသားတွေကလက်ရှိတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူတွေရဲ့တရားခွင်တွေမှာ fail law ဆိုတဲ့အင်ဂျီတွေကိုဝစ်ဆင်ပြီးစန့်ကျင်ကန့်ကွက်ဆန္ဒပြသွားမှာဖြစ်တယ်လို့တက္ကသိုလ်ចောင်းသားတမကများတကသားကပြောပါတယ်စက်တင်ဘာလ3ရက်နေ့မှာရုံးထုတ်စစ်ဆေးဖို့ရှိတဲ့အလုသမားခေါင်းဆောင်2ဦးရဲ့တရားခွင်မှာလည်းတက္ကသိုလ်ចောင်းသူចောင်းသားတွေကတွားရောက်ပြီးတော့ဆန့်ကျင်ကန့်ကွက်ကြောင်းဆန္ဒပြကြဖို့ရှိတယ်လို့တကတာရဲ့ပြန်ကြားရေးတာဝန်ခံကိုဖိုးသားကပြောပါတယ
်အလုသမားခေါင်းဆောင်မြောက်ရဲ့တောင်းလာရုံးကြီးမှာကျွန်တော်ဒီဖေလော့ကမင်းဆက်လုပ်မယ်ဒီတော့တဲ့နေမှာရှိရဲ့ရုံးကြီးမှာကျွန်တော်တို့ဒီဖေလော့ကမင်းကိုပတ်သွားရှိရဖို့ဒီကပြင်းတဲ့ဟာတော့ကျွန်တော်တို့မတရားတဲ့ဥပဒေပုံမှန်နဲ့ဆွဲချက်ပြင်တရားဆွဲချက်ခံရတယ်ပေါ့အဲ့တော့ကျွန်တော်တို့ကျွန်မတို့ဒီ view တွေနဲ့တော့မတရားဖန်ဆီးနေတာကိုတော့လက်မခံဘူးဆိုတော့ဒီလိုပြည်ရခြင်းနဲ့ပေါ့အားအဓိကပါဟိုနိုင်ငံသားတိုင်းဒီလက်ဆောင်ပေါ့အကိုဆန္ဒကိုထုတ်ပေါ်ဝင်ရှိရပေါ့ဒါပေမဲ့ဒီဘက်မှာတော့ပြန်ပြီးတော့ဒီငြိမ်းစုတည်ဆိုတဲ့ဥပဒေနဲ့ပြန်ပြီးကန့်သတ်တာမျိုးရှိတယ်ဖွဲ့စည်းပုံရှိတဲ့ဥပဒေမှာလက်ဆောင်ဆန္ဒထုတ်ပေါ်ဝင်ရှိရပေါ့ဒါပေမဲ့ဒီဘက်မှာတော့ပြန်ပြီးတော့ဒီလေဥပဒေဆိုတဲ့ဟာမျိုးနဲ့ပြန်ပြီးကန့်ကျူတာမျိုးတွေ့ရတယ်အဲ့တော့ဥပဒေထဲမှာကညှတာမှုမရှိဘူးပေါ့လက်ရှိဥပဒေကိုလက်လုံးရလုပ်နေတဲ့ပုံစံဖြစ်နေပြီးတော့ကျွန်တော်တို့အခုလက်ရှိကျောင်းသားတွေလေးရဲ့အလုပ်သမားတွေအားလုံးဆွေးနွေးရတဲ့ပုံမှန်တွေဒီလေမရေမှုကပေါ်နေတယ်ပေါ့အဲ့မရေရဲ့ပုံမှန်တွေရှိနေတယ်မှာကျွန်တော်တို့ဒီဖေလော့ဆိုတာရှိနေမှာပဲလို့ပြောချင်တယ်ပေါ့
အယက်သားအစိုးရလက်ထက်မြန်မာနိုင်ငံမှာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေဖော်ဆောင်နေတယ်လို့ဆိုပေမဲ့မြန်မာနိုင်ငံတဝန်းအကျဉ်းဆောင်တွေထဲမှာနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုဖမ်းဆီးထောင်ချအရေးယူနေတဲ့အပြင်ပညာရေးပြုပြင်ပြောင်းလဲပေးရေးအလုပ်သမားလယ်သမားရေးတောင်းဆိုနေတဲ့သူတွေကိုတရားခွင်အတွင်းမှာပုံမှန်အမျိုးမျိုးတက်ပြီးတော့တရားစွဲဆိုနေတာကတော့တရားရေးမှန်တိုင်းအားနည်းချက်ရှိနေတာကိုပြသရာရောက်တယ်လို့တက်ကြွလှုပ်ရှားသူတွေဘက်ကဥပဒေအကျိုးဆောင်ဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်တွေဥရောပဆန်အောင်ကပြောပါတယ
်အခုဒီလက်ရှိစွဲဆိုထားတဲ့အမှုတွေဟာဥပဒေနဲ့မညီညွတ်ပါဘူးဘာဖြစ်လို့ဆိုတော့လွှတ်တော်ကပြဋ္ဌာန်းတဲ့ဥပဒေရှိပါတယ်ငြိမ်းချမ်းသည့်ဥပဒေဆိုတာ2012ခုနှစ်တုန်းကတော့ပြင်ဆင်ချက်တွေလည်းပဲလုပ်ထားတယ်အဲ့တော့လက်တွေ့အကောင့်တွေပေါ်တဲ့အခါကျတော့အဲ့ဒီဥပဒေကိုဘေးချိတ်ပြီးတော့အချုပ်ထဲကမထွက်ရတဲ့အာမခံပေးမရတဲ့ပုံမှန်905ခါဝေးကိုရဲတွေကတလွဲသုံးနေတယ်အဲ့တော့ပြောမယ်ဆိုရင်တရားမျှတတဲ့တရားဥပဒေစိုးမိုးရေးကင်းမဲ့ရာရောက်တယ်နော်တကယ်တမ်းပြောရင်905ခါဝေးဆိုတာကဥတိုက်လျှောက်ထားရတာအဲ့ဒါကိုရဲရေးပိုင်တဲ့အမှုတွေမှာရေးပွင့်ရမယ်ရဲတံပထမသတင်းပေးတိုင်ချက်မှာတခြားပုံမှန်တွေနဲ့တွဲပြီးတော့တရားစွဲနေတာဥပဒေအသုံးပြုမှုလွဲမနေအဲ့တော့အဲ့ဒီလိုလွဲမနေတဲ့အသုံးပြုမှုကိုဥပဒေအကြံတောင်းတဲ့အခါမှာဥပဒေယုံနေရတယ်တက်မှတ်မပေးဘူးသတိပေါ်လျော့နေတဲ့အခါကျတော့ပြောမယ်ဆိုရင်နိုင်ငံတော်အစိုးရရဲ့တရားစီရင်စနစ်ကိုပြည်သူကယုံကြည်မှုညွန်နေတာပေါ့ဗျာနော်အဲ့တော့ကျောင်းသားတွေနဲ့ပတ်သက်ရင်အဲ့ဒီလိုကျင့်သုံးနေနော်အဲ့ဒီခါကျတော့ဘာတွေဖြစ်လာလဲဆိုတော့ဖမ်းနေစီးတဲ့ခါမှာလည်းပဲအကြမ်းဖက်မှုတွေရှိတယ်အဲ့ဒီအရာရဲ့နောက်ဆက်တွဲကအခုရဲတွေဒီနေ့ဆိုရင်လည်းတင်းကြီးကရဲဥတယောက်ကတက်ကြတယောက်တတ်ခံရတယ်ကိုတော်လုံးကလည်းအင်းစိန်ကိုမှတက်ကြကြီးတယောက်တတ်ခံရတယ်ရဲတွေပေါ်မှာပြည်သူတွေကအမြင်မကြည်တော့ဘူးဗျအဲ့ဒါကြောင့်မလို့တရားဥပဒေစိုးမိုးရေးကပို့ပြီးတော့ထိခိုက်ပြက်ပြားလာနေပြီ
ပြည်သူလူထုအတွက်ခွင့်ရတောင်းဆိုဖို့ဆန္ဒထုတ်ဖော်ခဲ့ကြတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအများအားဖြင့်ဖမ်းဆီးထောင်ချနေတာကတော့လွတ်လပ်စွာစီတန်းလှည့်လည်ခွင့်ဆိုင်ရာပုံမှန်18-19နောက်နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုဆိုင်ရာပုံမှန်500-505ခါခွေးစားတဲ့ပုံမှန်တွေနဲ့တရားစွဲဆိုထောင်ချနေတာဖြစ်ပါတယ်။နိုင်ငံတော်သမ္မတကနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းကျခံရသူမရှိစေရလို့ဂရီပေးပြောကြားခဲ့ပေမဲ့လို့မကြသေးခင်အချိန်တုန်းကနိုင်ငံတော်သမ္မတရဲ့လူငယ်ချမ်းသာခွင့်နဲ့အကျဉ်းသားပေါင်း8000နီးပါးပြန်လည်လွတ်မြောက်လာခဲ့ပေမဲ့နိုင်ငံရေးအကျဉ်းသားကတော့10ခန်းလောက်ပဲလွတ်မြောက်ခဲ့ပြီးနိုင်ငံရေးအကျဉ်းသား100ကျော်နဲ့တက်ကြလှုပ်ရှားသူ400ကျော်အမှုရင်ဆိုင်နေရာဆဲအနေထားဖြစ်ပါတယ်ရှင်
။မဆုမုံပြောပြသွားတာပါ။မကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထဲကမြန်မာအကြောင်း American Indian သုံးအင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရအစီအစဉ်တွေနဲ့မြန်မာအရေးသုံးသပ်ချက်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ဗ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ဗျာတို့ရရှိများရှင် VOA American အတန်ကကြာရပလေးနေမနက်ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်အတန်ထုတ်လွှင့်နေပါတယ်အခုလက်ရှိထုတ်လွှင့်ပေးနေတဲ့ line တို့မီတာ30 40 50 line လက်မီတာ190တို့ကပါတူချက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းနာရေးဝက်အစီအစဉ်မှာတော့ကမ္ဘာမီဒီယာတွေထက်မြန်မာအကြောင်း American Indian တော့အင်္ဂလိပ်စာသင်ခန်းစာတွေနဲ့အတူသူယုံကြည်ရအစီအစဉ်မှာတော့
မြန်မာလူ့ဖွဲ့စည်းမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုရှိတယ်ဆိုတာကတော့ရှိပါတယ်နောက်ထပ်ဥပမာပေးရမယ်ဆိုလို့ရှိရင်
ဒါပြင်နောက်ပိုင်းမှာလည်းမြန်မာအရေးသုံးသပ်ချက်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေထဲကမြန်မာနိုင်ငံအကြောင်းကိုတော့ဦးစံမိုးရေကစူးစီးတင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင
်ပထမဦးဆုံးတင်ပြပေးမှာကတော့ The Guardian သတင်းစာရဲ့ Editor အဖော်ဖြစ်ပါတယ်ဘာမှမြန်မာနဲ့တုံဆိုင်ဆိုင်သွားနေတဲ့ဒီမိုကရေစီခြေလှမ်းအပေါ် The Guardian ရဲ့အမြင်ဆိုပြီးတော့ခေါင်းစဉ်ပေးထားပါတယ်မြန်မာအာဏာပိုင်တွေပုံမှန်နှစ်သက်တဲ့မြန်မာဆိုတဲ့အမည်ကိုခေါ်ကြပါဒါပေမဲ့သူတို့ဂရိပေးထားသလိုဒီမိုကရေစီစနစ်စီကိုတွောအောင်လည်းလုပ်ရမယ်ဆိုပြီးတော့ရေးသားထားပါတယ်။ The Guardian သတင်းစာဟာမြန်မာလိုမတုံ့နှုံမဲဘာမှလိုပဲဆက်လက်တုံ့နှုံနေတဲ့သတင်းစာတချို့နဲ့အတန်လွှင့်ဌာနတချို့ထဲမှာအပါအဝင်ဖြစ်ပါတယ်။စစ်အစိုးရလက်ထက်မှာတိုင်းပြည်ရဲ့နာမည်ကိုမြန်မာလိုပြောင်းလဲခဲ့တာပါ။မီဒီယာတွေမှာဒီအမည်နဲ့ပတ်သက်ပြီးတော့သဘောထားကွဲပြားနေကြတာကတော့ဘာမှဆိုတဲ့အမည်ဟာဒီမိုကရေစီရေးလှုပ်ရှားမှုနဲ့တွဲမြင်နေပြီးမြန်မာဆိုတဲ့အမည်ကတော့ဆန္ဒပြပြည်သူတွေကိုပြစ်ခတ်တပ်ဖြတ်ပြီးတော့တက်လာတဲ့စစ်အစိုးရနဲ့ဆက်ဆက်ပြီးတော့ရှုမြင်နေကြတာဖြစ်တယ်လို့ထောက်ပြထားပါတယ်။ The Guardian သတင်းစာအနေနဲ့အခုကစပြီးတော့ကိုလိုနီအစိုးရလက်ထက်ကလေးကတုံ့နှုံးခဲ့တဲ့ဘာမားဆိုတဲ့အခေါ်အဝေါ်ကိုဆွန့်လွှတ်လိုက်ပြီးမြန်မာလိုတုံ့နှုံးတော့မယ်လို့ဆိုပါတယ်။ဘာမားဆိုတာကနှုတ်နဲ့ခေါ်ဝေါ်တဲ့အတုံ့နှုံးတာဖြစ်ပြီးတော့စာနဲ့ရေးသားရမှာတော့မြန်မာလိုရေးသားကြတာဖြစ်ပါတယ်တဲ့။ဗြိတိရှားအစိုးရလက်ထက်ကအခေါ်ဝေါ်တွေကိုပြောင်းပြလို့တဲ့အစိုးရရဲ့ရွေးချယ်မှုဖြစ်ပါတယ်။နိုင်ငံတော်တော်များများမှလည်းဒီလိုလုပ်ခဲ့ကြတာပါဒါကိုနားလည်နိုင်ပါတယ်လို့ဆိုပါတယ်တိုင်းပြည်ရဲ့အမည်နာမကိုပြောင်းလဲနိုင်ပေမဲ့အစ်စ်မှန်လိုအပ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကြတော့မလုပ်နိုင်ကြပါဘူးမြန်မာစစ်ကောင်းဆောင်တွေမှာတကယ်တမ်းလိုအပ်နေတဲ့အရေးချင်းတွေကအားနည်းနေသေးတယ်စသဖြင့်ရေးသားထားပါတယ်အပြည့်စုံကို theguardian.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
နောက်ဆက်လက်တင်ပြပေးမှာကတော့ AFP သတင်းဌာနကလှလှသေးနေပြည်တော်ကနေရေးသားထားတဲ့သတင်းဆောင်မတစ်ပုဒ်ဖြစ်ပါတယ်။မြမတိုက်ခန့်နိုင်ငံရေးပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်ကျိုင်ဟာမိသားစုဝင်၄ယောက်နဲ့အတူသူနေထိုင်နေရတဲ့အခန်းချင်းလေးကိုလေ့လာကြည့်ရင်းတစ်ချိန်ကနိုင်ငံရေးအကျဉ်းသားဘဝကိုပြန်သတိရနေတယ်လို့အစအချီရေးသားထားပါတယ်။အသက်82နှစ်အရွယ် NLD လွှတ်တော်အမတ်ကသူဟာထောင်ထဲမှာ18နှစ်နေခဲ့ရပြီးအခုချိန်မှာမိသားစုနဲ့အတူနေရတာကလွဲလို့အခုနေပြည်တော်မှာလွတ်တော်တက်ချိန်နေရတဲ့အခန်းလေးဟာထောင်ထဲမှာနေနေရတယ်လို့ပါပဲလို့ပြောကြောင်းရေးသားထားပါတယ်။ချမ်းသာတဲ့အမတ်တွေကတော့ဟိုတယ်တွေမှာရက်ရှည်ကြစွာတည်နိုင်ကြပါတယ်တဲ့။အတိုက်ခံတွေနဲ့အများစုလွတ်တော်အမတ်တွေကတော့အစိုးရကပေးထားတဲ့အစိမ်းရောင်အခန်းချင်းလေးတွေထဲမှာနေကြရတာကလွဲလို့တခြားရွေးချယ်စရာမရှိပါဘူးလို့ဆိုပါတယ်။လက်ရှိအာဏာရပါတီကတော့ပါတီရဲ့ဌာနချုပ်နေရာအနီးမှာလိုအပ်ချက်အပြည့်အစုံဖြည့်ဆည်းပေးထားတဲ့အဆောင်မှာအခမဲ့နေထိုင်ခွင့်ရကြပါတယ်တဲ့အခြား NLD ပါတီရဲ့အမတ်တွေကတော့တရက်2000ပေးရတဲ့အစိုးရတပ်သားတဲခုရိတ်သားတွေမှာတဲကြရပါတယ်လို့ဆိုပါတယ်နေပြည်တော်မှာရောက်နေတဲ့ NLD ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးဝင်းထိန်ကတော့သူနေရတဲ့နေရာကိုစစ်တမ်းလျားလို့ပြောပါတယ်တဲ့စစ်တပ်ရဲ့လွှတ်တော်ကိုယ်စားလှယ်တွေဟာလည်းသူတို့နေထိုင်နေကြရတဲ့အခြေအနေပေါ်စိတ်မသက်မသာဖြစ်နေကြတယ်လို့ဆိုပါတယ်အမည်မဖော်လိုတဲ့စစ်တပ်လွှတ်တော်ကိုယ်စားလှယ်အရာရှိတယောက်ကသူတို့နေထိုင်ရတဲ့ဝင်းထဲမှာဘာဈေးဆိုင်မှမရှိကြောင်းမိတ်ဆွေနဲ့လက်ဖက်ရည်လေးတစ်ခွက်တောက်ဖို့နာယူဝက်လောက်ကားစိုက်ကဲနဲ့မောင်းသွားရကြောင်းစသဖြင့်ရေးသားထားပါတယ်။အပြည့်အစုံကတော့ Yahoo News ကတဆင့်ဝင်ရောက်ဖတ်ရှုနိုင်ပါတယ်ရှင်
။ VOA ကလည်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။
မလ9ရက်နေ့ကစတင်ပြီးတော့သတင်းဘက်ကုံစနေတင်းငွေရုပ်မြင်သံကြားတင်ဆက်မှုတွေမှာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့ပတ်သက်တဲ့အထူးအစီအစဉ်တွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အောက်တိုဘာလကစတင်ပြီးလဲနိုင်စဉ်ရုပ်မြင်သံကြားအစီအစဉ်တွေကိုနိုင်ဝက်စာတိုးမြှင့်ပြီးတော့တနေ့ကိုတနေ့ကြာတင်ဆက်ပေးသွားပါမယ်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 ဂျိုလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင
် VOA Radio ညနေခင်းအစီအစဉ်တွေကိုလည်း September 28ရက်နေ့မှာစပြီးရွေးကောက်ပွဲအထူးအစီအစဉ်ဖြစ်နိုင်ဝက်တိုးချက်ထုတ်လွှင့်သွားဖို့လည်းရှိပါတယ်အခုတော့ဒေါ်လာတန်တင်ဆက်တဲ့ American Indian တို့အင်္ဂလိပ်စာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ဒီကနေ့တင်ပြမယ် EDM အသုံးကတော့
living hand to mouth
ဖြစ်ပါတယ်စာလုံးပေါင်းက L I V I N G living က L I V E live ဆိုတဲ့စကားလုံးကလာပြီးတော့အသက်ရှင်နေထိုင်တာကိုဆိုလိုတာဖြစ်ပါတယ် H A N D hand ကလေ T O 2ကမှာ M O U T H mouth ကပါစားဆိုတော့စကွိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ဘဝယတ္တိဒါလက်ကဏီပါဇဆိုပြီးတော့အဓိပ္ပာယ်ရပါတယ်။ဒီသုံးဆင်းသက်လာတာကတော့စီးပွားရေးကတ်ဆိုက်ခဲ့တဲ့1920ခုနှစ်များကပထမကမ္ဘာစစ်တွင်းကလို့ဆိုပါတယ်။လူတွေကစီးပွားပြက်တိတ်ကြက်တဲလွန်းလာတော့နောက်ထမင်းတတဘယ်တော့စားရမှမသိတဲ့အခြေအနေမျိုးကိုရောက်နေကြတဲ့ခေတ်ကဖြစ်ပါတယ်။လက်ထဲမှာစားစရာရောက်လာတာနဲ့ပါဇထဲတန်းထရမယ့်အခြေအနေမျိုးမှ hand to mouth လို့တင်စားပြောတာဖြစ်ပါတယ်။ကျမတို့မြန်မာမှာတော့တနေ့လုံးမှတနေ့စားရတဲ့စီးပွားရေးမချောင်လေတဲ့ဘဝကြက်တဲတဲ့ဘဝမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
Brown မိသားစုမှာခရီးသုံးယောက်ရှိတယ်။ခင်မွန်းဖြစ်သူကလည်းမကြသည့်မိကပဲအလုပ်ပြုတ်သွားခဲ့တယ်ဒါကြောင့်သူတို့မိသားစုမချောင်လေဘူးကြက်တဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The Browns have 3 kids. The husband recently lost his job, so the family is now living hand to mouth.
တနေ့လုံးမှတနေ့စားရတယ်ကြက်တဲလာတယ်မချောင်လေလှဘူးဆိုရင်ဘယ်လိုပြောမလဲ?
Living hand to mouth.
တို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အိန္ဒိယတောင်းအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတန်တင်ဆက်သွားတာပါအခုတော့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးမှာပါမကြာခင်ကျင်းပတော့မယ့်ရွေးကောက်ပွဲဟာဒီမိုကရေစီရဲ့ပထမအဆင့်ဖြစ်တဲ့ pluralism ကိုဗဟုဝါဒထွန်းကားရေးအတွက်အထောက်အကူဖြစ်စေမယ်လို့ပါမောက်ခဒေးဗစ်စတိုင်းဘတ်ကဆိုပါတယ်မြမနိုင်ငံရွေးကောက်ပွဲအကြိုအထူးအစီအစဉ်အဖြစ်ပါမောက်ခဒေးဗစ်စတိုင်းဘတ်နဲ့ကူးကျော်စံသားအဆွေးနွေးသုံးသက်တင်ဆက်ထားတာကိုနားဆင်ကြည့်ရအောင်ပါရှင်
ပါမခဒေးဗစ်စတိုင်းဘတ်ခင်ဗျာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကြီးမကြခင်ကျင်းပတော့မှာဖြစ်ပါတယ်ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံအတွက်ဘလောက်အရေးကြီးပါသလဲဆိုလိုတာကမြန်မာနိုင်ငံကိုဒီမိုကရေစီဘက်ရောက်အောင်ဘယ်အထိတွန်းပို့နိုင်လိမ့်မယ်လို့ထင်ပါသလဲခင်ဗျာ
I think it will push Burma toward more pluralism which is a first stage in the democracy process and after all
ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံကို pluralism လို့ခေါ်တဲ့ဗဟုဝါဒဘက်ကိုပိုးပြီးတော့ရွေးရှားသွားစေလိမ့်မယ်လို့ထင်ပါတယ်။ဒါဟာဒီမိုကရေစီဖြစ်စဉ်တစ်ခုအတွက်ပထမအဆင့်ဖြစ်ပါတယ်။ဗိုလ်ချုပ်မှူးကြီးတန်းရွှေကဒီမိုကရေစီလို့ပြောတဲ့အခါစီကန်းရှိတဲ့ဒီမိုကရေစီလို့ဆိုထားပါတယ်။ဆိုတော့အခုဒီမိုကရေစီလို့ပြောတဲ့အခါမှာထိမ့်ချုပ်မှုတစုံတရာရှိနေလိမ့်ဦးမယ်ဆိုတဲ့သဘောပါ။စစ်တပ်ကလုပ်နေတဲ့ဟာဒါပဲလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့ဒါဟာတော်တော်များများအရေးကြီးပါတယ်နံပါတ်1မြန်မာနိုင်ငံအနာဂတ်အတွက်လွတ်လပ်တဲ့ရွေးကောက်ပွဲအစဉ်အလာကိုချက်မှတ်ပေးတာဖြစ်ပါတယ်နံပါတ်2ကတော့ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အနာဂတ်အပေါ်အနောက်ဖက်ခြမ်းကနိုင်ငံတွေအမြင်အတွက်တိတ်ပြီးတော့အရေးပါပါတယ်ဒါကြောင့်ဒီရွေးကောက်ပွဲဟာဘယ်ရှုထောင့်ကပဲကြည့်ကြည့်အရေးပါလှပါတယ
်နိုင်ငံတကာရဲ့သဘောထားကိုမမေ့ခင်ဒီရွေးကောက်ပွဲအတွက်စင်ခေါ်မှုတွေဘာတွေရှိနေတယ်လဲဆိုတာကိုပြောစီခြင်းပါတယ်ဘယ်လိုစင်ခေါ်မှုများရှိနေတယ်လို့ထင်ပါတယ်ခင်ဗျာ
The challenges are, of course, partly administrative. It will be very difficult to handle a
စင်ခေါ်မှုတွေကတော့ပထမစီမံခန့်ခွဲမှုပါပဲ။လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲဖြစ်အောင်စီမံခန့်ခွဲရတာအခက်အခဲရှိနိုင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီရွေးကောက်ပွဲမျိုးတိတ်လုတ်ခဲ့တာမျိုးမရှိလို့ပါ။1960လောက်ကတော့ရှိခဲ့ပါတယ်။ဒါပေမဲ့အဲ့ဒီရှေ့မှာရောနောက်မှာပါတိတ်ပြီးတော့မရှိခဲ့တော့ပါဘူး။ဒါကပြဿနာတစ်ခုပါ။နောက်ထပ်ပြဿနာတစ်ခုကတော့ရွေးကောက်ပွဲကျင်းပဖို့မဖြစ်နိုင်တဲ့နေရာတွေပါလုံခြုံရေးကိစ္စတခြားတိုင်းရင်းသားတွေအဖွဲ့တွေနဲ့ပြဿနာရှိနေတဲ့ကိစ္စတွေကြောင့် ရွေးကောက်ပွဲမလုပ်နိုင်တာတွေကပြဿနာပါပဲ။နောက်ထပ်တတိယပြဿနာကတော့ပုဂ္ဂိုလ်ရေးပြဿနာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာကိုပုဂ္ဂိုလ်ရေးနဲ့ဆက်ဆက်မှုရှိနေခြင်းပါပဲ။တကယ်တော့ရွေးကောက်ပွဲဆိုတာပါတီတွေနဲ့တက်ဆိုင်ပါတယ်။မြန်မာပြည်မှာဖြစ်နေတာကပုဂ္ဂိုလ်ရေးကိုနိုင်ငံရေးအာဏာနဲ့ဆက်ဆက်နေခြင်းပါပဲ။ဒါကပြဿနာတစ်ရပ်ပါပဲ
။ဆိုတော့ပြဿနာ၃ရပ်ပါခင်ဗျာ။ပထမပြဿနာတစ်ရပ်ကဒီလိုရွေးကောက်ပွဲမျိုးကျင်းပခဲ့မှုရဲ့အတွေ့အကြုံမရှိဘူးဆိုတဲ့ကိစ္စဖြစ်ပါတယ်။အဲ့လိုအတွေ့အကြုံမရှိလို့စီမံခန့်ခွဲရခက်ခဲတဲ့ကိစ္စအပြင်တမင်တကာရည်ရွယ်ချက်နဲ့စီမံခန့်ခွဲမှုကိုမမှန်မကန်လောက်တာကောမရှိနိုင်ဘူးလားခင်ဗျာ
Well I think the government really wants to do that because they recognize that a lot of what happens in the future will depend on this. So in other words they're getting a World Bank loans, Asian Development Bank loans
ကျွန်တော်မြင်မှာတော့အစိုးရကဒီလောက်လုပ်လိမ့်မယ်လို့မထင်ပါဘူး။ဘာကြောင့်လဲဆိုတော့အကြောင်းကိစ္စတော်တော်များများကရွေးကောက်ပွဲပုံမှာမူတည်နေတာပါ။တနည်းပြောရရင်ကမ္ဘာပံချင်းကိုရရှိရေးအာရှဖွံ့ဖြိုးရေးဘဏ်ကနေအထောက်ပံ့ရရှိရေးကမ္ဘာတဝန်းလုံးကရရှိနိုင်မဲ့အကူအညီတွေဒါတွေကရွေးကောက်ပွဲအပေါ်မှာမူတည်နေပါတယ်ဒါကိုအစိုးရကကောင်းကောင်းသဘောပေါက်ပါလိမ့်မယ်ဒါပေမဲ့အစိုးရတွေကတယောက်မကျန်းဒီတန်တရာအဆင့်ကလူတွေပါသဘောပေါက်တယ်ဆိုတာမျိုးတော့မဟုတ်ပါဘူးဒါကလည်းပြဿနာတစ်ရပ်ဖြစ်ပါတယ်ဘိုးအစိုးရကနားလည်ပြီးတော့အောက်ခြေဒေသကလူတွေကသဘောမပေါက်တာနားမလည်တာဟာပြဿနာပါပဲဆိုတော့အောက်ခြေအဆင့်ကလူတွေကရွေးကောက်ပွဲရဲ့ရက်လက်ကိုသူတို့စိတ်တမ်းကြဖြစ်အောင်လုပ်မယ်ဆိုတာမှောင်ရမှုပါပဲ။ဒါပေမဲ့ဒီလုပ်ရတွေဟာရွေးကောက်ပွဲတစ်ခုလုံးရဲ့ရက်လက်ကိုတော့မထိခိုက်စေဘူးလို့မျှော်လင့်ရပါတယ
်။ဆိုရင်အခုရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေတာတွေကိုကြည့်မယ်ဆိုရင်ညှတာမှုရှိရလို့ထင်ပါသလားခင်ဗျာ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ဗလိုက်မှုမရှိဘူးကြားနေလိမ့်မယ်လို့မျှော်လင့်နိုင်ပါသလား
။ Very difficult to be neutral in Burma at this particular time.So maybe there'll be problems
but the ညမနိုင်ငံမှာဘယ်လိုက်မှုမရှိပဲကြားနေမယ်ဆိုတာကတော့တိတ်ပြီးတော့ခက်ခဲပါတယ်အထူးသဖြင့်ဒီလိုအချိန်မှာပိုးပြီးတော့ခက်ခဲပါတယ်ဒါဟာပြဿနာရှိနေမှာလေအကဲခတ်သမားတွေဆေလို့ကြမယ်အနောက်နိုင်ငံတွေအနေနဲ့အစအစအရာရာအဆင်ပြေချုံးပွေလိမ့်မယ်လို့တော့ကျွန်တော်မယူဆပါဘူးဒါပေမဲ့လွတ်လပ်ပြီးတော့တရားမျှတမဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်သဘောရိုးနဲ့အားထုတ်ကြိုးပမ်းမှုဘယ်လောက်ရှိမယ်ဆိုတာပြသဖို့အရေးကြီးတယ်လို့ထင်ပါတယ်ဒါဟာတိတ်အရေးကြီးတဲ့အစ်မချုံးမွေအစဉ်ပြေသွားဖို့လိုအပ်ပါတယ
်။နောက်ဒုတိယစင်ခေါ်မှုလို့ဆိုတာကတော့ငင်းချမ်းရေးလုံခြုံမှုမရှိတဲ့နေရာတွေမှာရွေးကောက်ပွဲမကျင်းပနိုင်မဲ့ကိစ္စဖြစ်တယ်လို့ဆိုပါတယ်။အခုအချိန်ထိ NCA လို့ခေါ်တဲ့ပြည်လုံးကျော်အပြစ်ခတ်ရစဲရေးကိုလက်မှတ်မထိုးနိုင်ကြသေးပါဘူး။ထိုးဖြစ်မယ်လို့တော့ထင်ပါသလား။တကယ်လို့မထိုးဖြစ်ခဲ့ရင်ဒီလိုမထိုးဖြစ်တဲ့ကိစ္စဟာရွေးကောက်ပွဲအပေါ်မှာဘယ်လောက်ထိထိခိုက်နိုင်မယ်ထင်ပါလဲခင်ဗျာ။
Well, that will affect the elections in local areas, but also the government, I think, wants this not only to have a ceasefire and stop killing.
ဒါရီယာဒီတန်ဒရရွေးကောက်ပွဲကိုတော့ထိခိုက်မှာပါပဲ။ဘူအစိုးရအတွက်လည်းဒီလိုအပြစ်ခတ်ရစဲရေးကိုမလုပ်နိုင်ရင်ဆက်လက်ပြီးတော့တိုက်ခိုက်တပ်ဖြတ်လုပ်နေနိုင်တဲ့အပြင်ဦးသိန်းစိန်အစိုးရရဲ့တရားဝင်ဖြစ်မှုနဲ့လည်းဆက်ဆံနေတဲ့အတွက်တနင်္ဂနွေလုံးအပြစ်ရနိုင်ရင်တရားဝင်မှုကိုနိုင်ငံတကာကအတိမတ်ပြုကြရမှာပါ။ဒါကြောင့်လည်းအရေးကြီးပါတယ်။အဆုံးဖြတ်ပေးနိုင်တဲ့အချက် determining factor တရားတော့မဟုတ်ပါဘူးဆိုရကတော့မြန်မာပန်းလှစရာဖြစ်ပါတယ်နှစ်ပေါင်းများစွာအတွင်းအားလုံးနဲ့မဟုတ်တော့တချို့တဝက်နဲ့အပြစ်ရနိုင်ရင်ကောင်းပါတယ
်တတိယစင်ခေါ်မှုဆိုတာကတော့နိုင်ငံရေးဟာလူပုဂ္ဂိုလ်ရေးရာဖြစ်နေတဲ့ကိစ္စ personalization of politics လို့ဆိုပါတယ်ဒါဟာလူတို့ကမသိနားမလဲလို့ဒီလိုဖြစ်သွားရတာလားသူတို့မဟုတ်နိုင်ငံရေးသမားတွေကိုယ်၌ကတမင်လုပ်ယူတယ်လို့ထင်ပါလားခင်ဗျာ
This is a product not just of Myanmar but of all most traditional societies power
ဒါဟာမြန်မာနိုင်ငံတစ်ခုတည်းတင်မကပါဘူးရှေးယိုအစဉ်လာရှိနေတဲ့လူအဖွဲ့အစည်းတိုင်းမှာတွေ့ရတဲ့ကိစ္စပါအာဏာဟာလူပုဂ္ဂိုလ်တဦးချင်းနဲ့သာပတ်သက်နေပါတယ်ဒါကတကယ်တော့ institution လို့ခေါ်တဲ့အဖွဲ့အစည်းတည်ဆောက်မှုတွေအားနည်းနေခြင်းပဲဖြစ်ပါတယ်အာဏာရှိသူကိုဝန်းရံပြီးတော့သူ့ရဲ့လူတစ်သက်တစုဖြစ်လာတယ်သူတို့ကခေါင်းဆောင်ကိုတစ်ဆာခံနေတည်ဆောက်ထားတဲ့အဖွဲ့အစည်းကိုတိတ်အလေးမထားဘူးဆိုတဲ့သဘောပါပဲဒါဟာရွေးကောက်ပွဲအတွက်အရေးကြီးတာမဟုတ်ပါဘူးတိုင်းပြည်ရဲ့အနာဂတ်တွေလည်းအရေးကြီးတဲ့ပြဿနာဖြစ်ပါတယ်ဒါပေမဲ့အဖွဲ့အစည်းတည်ဆောက်မှုတွေအဖွဲ့အစည်းတွေခိုင်မာအားကောင်းလာတာနဲ့အမျှဒါဟာတဖြည်းဖြည်းမင်းမိန်သွားမှာဖြစ်ပါတယ်ဒါဟာအချိန်ယူရမယ့်ကိစ္စပါကျွန်တော်တို့အားလုံးရုတ်တရက်ချက်ချင်းအောင်ပွဲရကြင်ကြသူတွေပါအမေရိကန်ရောမြန်မာရောအားလုံးအောင်မြင်နေတယ်ဆိုတာကိုပြသခြင်းပါတယ်လက်တွေမှာမဖြစ်နိုင်ပါဘူးနှစ်ပေါင်းများစွာကြာမြင့်မယ့်ကိစ္စပါဒါပေမဲ့အခုတော့စစ်တပ်ထိန်းချုပ်မှုကလူမှုရေးစီးပွားရေးပညာရေးစတာတွေကိုလွတ်မြောက်ပြီးတော့ပွင့်လင်းလာခဲ့ပါပြီ။ဒါဟာလူပုဂ္ဂိုလ်တူးချင်းပေါ်အာဏာစုစည်းတရှိနေမှုကိုတဖြည်းဖြည်းရော့ပါသွားစေမှာဖြစ်ပါတယ်
။အခုလောလောဆယ်မှာတော့လူပုဂ္ဂိုလ်ရေးဒါ personalities ဟာ issues လို့ခေါ်တဲ့တကယ်နိုင်ငံရေးပြဿနာတွေအချက်လက်တွေတက်ပို့ပြီးအရေးကြီးနေဆိုတဲ့သဘောပေါက်ခင်ဗျာ။
Personality prevails over issues. Personality prevails over institutions.
ပုဂ္ဂိုလ်ရေးဟာနိုင်ငံရေးပြဿနာထက်အရေးပါပါတယ်။ပုဂ္ဂိုလ်ရေးဟာအဖွဲ့အစည်းတည်ဆောက်ရည်တည်မှုထက်ပိုပြီးတော့အရေးပါပါတယ
်။ဆိုရင်အခုမြန်မာနိုင်ငံမှာအဓိက issues တွေအဓိကပြဿနာတွေနိုင်ငံအတွက်အရေးကြီးတဲ့တကက်အချက်လက်တွေကဘာတွေလဲခင်ဗျာ။အထူးသဖြင့်ဒီရွေးကောက်ပွဲမှာဘယ်လို issues တွေဘယ်လိုကိစ္စတွေဟာအဓိကအချက်ဖြစ်သင့်ပါလဲခင်ဗျာ
။ To me the main issue since I think foreign policy is not a real issue in the right now, the main issue is improving the lives of the people.
ကျွန်တော်မြင်မှာတော့အဓိကပြဿနာဟာနိုင်ငံရချာဆက်ဆံရေးကတော့လောလောဆယ်အဓိကပြဿနာတည်းမဟုတ်ပါဘူး။အဓိကပြဿနာကတော့လူထုရဲ့ဘဝအခြေအနေတိုးတက်ကောင်းမွန်လာစေဖို့ဖြစ်ပါတယ်။မြန်မာနိုင်ငံဟာ1950ပြည့်လွန်တုန်းကအရှိတောင်အာရှမှာအချမ်းသာဆုံးနိုင်ငံဖြစ်ခဲ့ပါတယ်။အခုခါမှာအစင်းရဲဆုံးနိုင်ငံဖြစ်နေပါတယ်။ဒါဟာတကယ်စိုးစိုးရွားရွားပြောင်းလဲသွားတဲ့ဖြစ်ရဖြစ်ပါတယ်။စိုးရရဲ့ညံ့ဖျင်းမှားယွင်းတဲ့မူဝါဒတွေကြောင့်ဖြစ်ပါတယ်။အခုဓာတွေကိုပြည့်ပင်ဖို့ကြိုးစားပေမဲ့ချက်ချင်းမအောင်မြင်နိုင်ပါဘူး။ပြည်သူရဲ့မူဝါဒအားလုံးလစာနည်းမှုကိုအခြေခံတဲ့အဂတိလိုက်စားမှုတွေ၊လေသမားဝင်ငွေပြဿနာ၊စိုက်ပျိုးရေးချင်းငွေပြဿနာ၊လူတွေအတွက်တရားမျှတမှုရှိစေတဲ့လေယာဉ်မင်းမူဝါဒဓာတွေဟာရွေးကောက်ပွဲမှာအလေးထားရမယ့်ကိစ္စရပ်တွေဖြစ်တယ်လို့ကျွန်တော်ထင်ထားပါတယ်။
နောက်တစ်ခုမေးချင်တာကတော့ voters education ဖြစ်ပါတယ်မဲဆန္ဒရှင်တွေအတွက်ပညာပေးမှုပေါ့ခင်ဗျာအခုအရေးကြီးတဲ့ရွေးကောက်ပွဲကြီးမတိုင်ခင်မြန်မာနိုင်ငံကမဲဆန္ဒရှင်တွေဟာလုံလောက်တဲ့နိုင်ငံရေးအသိပညာတွေရွေးကောက်ပွဲဆိုင်ရာပညာပေးမှုတွေကိုခံယူခဲ့ကြရတယ်လို့ထင်ပါလားခင်ဗျာ
Oh, that takes time. I mean, there are plenty of places in the United States where I say that voter education is not very good.
ဒါဟာတိတ်အချိန်ယူရတဲ့ကိစ္စဖြစ်ပါတယ်ဒီအမေရိကန်ပြည်ထောင်စုတချို့နေရာတွေမှာလည်းမဲဆန္ဒရှင်တွေအတွက်ပညာပေးမှုဟာတိတ်မကောင်းလှပါဘူး။ဒါလည်းတကွာလုံးမှာဖြစ်နေရတဲ့ပြဿနာပါ။ရွေးကောက်ပွဲအတွေ့အကြုံနဲတဲ့စင်ရဲသားနိုင်ငံတွေမှာပိုးပြီးတော့ဆိုးပါတယ်။လို့ရမှာကငွေရွေတဲ့ကျောင်းသားရွေကစပြီးတော့ရွေးကောက်ပွဲဆိုတာအရေးကြီးတယ်။တရားမျှတမှုရှိရမယ်။မဲဆိုတာအယောင်ဝယ်မဟုတ်ဘူး။အချိန်ယူလုပ်ရတဲ့ကိစ္စဖြစ်ပါတယ
်။ကျောင်းပညာရေးအပြင်တခြားဘယ်သူတွေကများဒီနိုင်ငံရေးအသိပညာတွေမဲဆန္ဒရှင်တွေကိုပေးသင့်နေတော့ထင်ပါလေခင်ဗျာ။
The leadership has to do something. I mean, it is true. It starts at the top. I mean, an uncorrupt leader.
ခေါင်းဆောင်ဝင်ကလုတ်တင်ပါတယ်။ခြားစားပျက်စီးမှုမရှိတဲ့ခေါင်းဆောင်မျှတမှုရှိတဲ့ခေါင်းဆောင်သူ့အစိုးရကိုအရင်ပြုပြင်ပြောင်းလဲပြီးတော့ပြည်သူလူထုကြားမှာပြုပြင်ပြောင်းလဲရေးဒါတွေကိုလုတ်တင်တယ်လို့ထင်ပါတယ်။မှန်ရာကိုပြောပြီးတော့လက်တွေ့ကြကြမလုတ်နိုင်တဲ့ခေါင်းဆောင်ဆိုတာမျိုးလည်းရှိပါတယ်။အဲ့ဒီလိုခေါင်းဆောင်တွေအများကြီးကျွန်တော်ထောက်ပြနိုင်ပါတယ်။တချို့ခေါင်းဆောင်တွေကတော့ပြောတဲ့အတိုင်းမဖြစ်မနေဖြစ်အောင်လုပ်တဲ့သူတွေဖြစ်ပါတယ်။ဆိုတော့ကဒါဟာမူဝါဒကောင်းဝင်နေမှာမဟုတ်ပါဘူး။ကောင်းမွန်ထိရောက်တဲ့အကောင့်ထဲပုံမှုလည်းလုပ်ရမှာဖြစ်ပါတယ်
။အခုခါဒီရွေးကောက်ပွဲအတွက်မြန်မာနိုင်ငံအာဏာပိုင်တွေကနိုင်ငံတကာ observers တွေစောင့်ကြည့်အကဲခတ်တဲ့တွေကိုလက်ခံမယ်လို့ဆိုပါတယ်။သူတို့ကဘယ်လောက်ထိရောက်ကြည့်ကြနိုင်မယ်လို့ထင်ပါလဲခင်ဗျာ
။ You got thousands and thousands of polling places. You have 100 or 200 or whatever it is observers, foreign observers.They're not important except as a symbol.
ထောင်းနဲ့တောင်းနဲ့ချီးပြီးတော့ရှိတဲ့မဲယုံတွေကိုနိုင်ငံရခြားကစောင့်ကြည့်လေ့လာသူ100-200လောက်ကစောင့်ကြည့်လေ့လာမယ်ဆိုတာကတော့ထိရောက်မှုရှိတယ်ဆိုတာထက်ရုပ်ပြတက်တက်ဇတိသဘောသာဖြစ်ပါတယ်။တကယ်အမှန်အကဲခတ်စောင့်ကြည့်မဲ့သူတွေကတော့ဒေသခံစောင့်ကြည့်ရေးသမားတွေပဲဖြစ်ပါလိမ့်မယ်။မြန်မာတွေကိုယ်တိုင်အစိုးရမဟုတ်တဲ့ရက်ဖက်အဖွဲ့အစည်းတွေကအရေးကြီးပါတယ်။အခြေအနေမှန်ကိုသူတို့ပဲပြောပြနိုင်မှာပါ။နိုင်ငံခြားသားတွေမသိနိုင်ပါဘူး။နိုင်ငံခြားသားအကဲခတ်တွေဆိုတာကအရင်တော့ကမဖိတ်ခေါ်ပဲနဲ့အခုမှအစိုးရကလက်ခံတာဖြစ်တဲ့အတွက်ရုပ်ပြအနေနဲ့ပဲအရေးပါပါလိမ့်မယ်
။မြန်မာမက်ဆန္ဒရှင်တွေအနေနဲ့ဘယ်လိုခေါင်းဆောင်တွေကိုရွေးသင်းတယ်မပေးသင်းတယ်ဘယ်လိုအခြေခံမျိုးနဲ့ရွေးချယ်သင်းတယ်လို့ထင်ပါလဲခင်ဗျာ
။ Now I have to admit my prejudices. I've been a political independent all my life. I'm not a
ဒီနေရာမှာကျွန်တော်အတွက်ပုဂ္ဂိုလ်ဆွဲဗက်လိုက်မှုကိုကျွန်တော်ဝန်ခံရပါလိမ့်မယ်။ကျွန်တော်ဟာဘဝတစ်လျှောက်လုံးဘယ်ပါတီဝင်မှမဟုတ်ခဲ့ပါဘူး။နိုင်ငံရေးအယူဆမှာလွတ်လပ်သူဖြစ်ပါတယ်။ဒါမျိုးကျွန်တော်နှစ်သက်ပါတယ်။တည်ငြိမ်မှုအရှိဆုံးခေါင်းဆောင်အမြင့်ကျယ်တဲ့ခေါင်းဆောင်ပြဿနာတွေကိုကြိုတင်ရှုမြင်ရပ်တည်တဲ့ခေါင်းဆောင်မျိုးကိုပုံကိုလိုက်ရွေးပြီးတော့ကျွန်တော်မဲပေးပါတယ်။ပါတီကိုမရွေးပါဘူး။ဒေါအောင်ဆန်းစုကြည်ကပါတီကိုကြည့်ပါပုံကိုတူးချင်းကိုမကြည့်ပါနဲ့လို့ဆိုပါတယ်။ဒါဟာတိတ်ပြီးတော့အမြင့်ကျယ်တဲ့အယူဆလို့ကျွန်တော်မထင်ပါဘူး
။အဲ့တော့မြန်မာပြည်သူတွေကတော့ဒီလိုတွေးနိုင်မြင်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာ။
At a local level, they know who these people are. They know better than the media knows because of rumors of
data kan lu lu ga bdu ha ba le so da ti ja ba le media ri the လူလူကပိုးပြီးတော့တည်ပါတယ်အောက်ခြေလူအဖွဲ့အစည်းတွေကြေးရွာရက်ကွက်မြို့နယ်တွေကတိတ်ကြီးတာမဟုတ်ပါဘူးလူတိုင်းဟာလူတိုင်းကိုတည်နေကြတာပါဒါပေမဲ့တခါတလေမှလည်းမှားမှာပါပဲအမေရိကန်ပြည်ထောင်စုမှလည်းဒါမျိုးတွေရှိတာပါပဲ
ပတ်စဉ်မြမအရေးသုံးသက်ချက်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့သူယုံကြည်ရအစီအစဉ်လက်ပါမြမအမေရိကန်နိုင်ငံမှာနိုင်ငံရေးသိပ္ပံဘာသာပွဲရပြီးဝါရှင်တန် DC မှာသုတေသနလုပ်ငန်းတွေလုပ်ကိုင်နေတဲ့မခိုင်စင်တန်းကဘာတွေကိုယုံကြည်လဲဆိုတာကိုပြောပြမှာပါရှင်မမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ခိုင်စင်တန်းလက်ခံယုံကြည်ထားတဲ့အရာတော့ကိုလက်ခံယုံကြည်ထားတဲ့အရာကိုပြန်ပြီးမြင်ခွင့်ထုတ်ချင်ပါမယ်မြန်မာလူ့ဖွဲ့စည်းတရက်မှာဆိုလို့ရှိရင်ဥပမာ alert ကိုခံယူထားတဲ့ဓလိထုံးစံနဲ့ဘာသာတရားတွေကိုပြန်လဲမြင်ခွင့်ထုတ်ခြင်းကအရေးကြီးရလို့ခံစားချင်ပါတယ်။ဥပမာပြောရမယ်ဆိုခံစားတဲ့အမေရိကန်ရောက်လာတော့လူ့ဖွဲ့စည်းမှာမြန်မာအမျိုးသမီးတွေရဲ့နေရာကိုပြန်လဲမြင်ခွင့်ထုတ်မိပါတယ်။ကြီးလာတဲ့တခြားမှာတော့မိန်းကလေးတွေဆိုပိုင်းကောင်းချောက်ဖိနေနေရမယ်တော့ပြီးလို့ရှိရင်အမျိုးသမီးတွေဆိုအမျိုးသားတွေနဲ့ရင်ပြိုင်တက်လို့မရတာတို့ဆိုတာဘာကြောင့်အဲ့လိုဖြစ်လဲဆိုတာခံစားတဲ့မြင်ခွင့်ထုတ်မိပါတယ်။ဒီနေရာမှာမြန်မာလူ့ဖွဲ့စည်းမှာအမျိုးသမီးတွေကိုခွဲခြားဆက်ဆံမှုရှိတယ်ဆိုတာကတော့ရှိပါတယ်။နောက်ထပ်ဥပမာပေးရမယ်ဆိုလို့ရှိရင်တော့အမျိုးသမီးတွေဒီအမျိုးသားတွေ cap ကိုပူပြီးတော့ဆယ်တန်းအမှတ်မြင့်မှပင်စီတောင်းတက်လို့ရမယ်။တက္ကသိုလ်တက်တော်များများတက်လို့ရမယ်ဆိုတာကတော့ဒါကတော့ခွဲခြားဆက်ဆံခြင်းတစ်ခုပါပဲ။ဒီဟာတွေကိုခံစားမြန်မာပြည်မှာနေတော့ကတော့ဒါကတော့ဒလိထုံးစံတစ်ခုဖြစ်နေကြအရာယုံကြည်ရာဆိုမှယုံကြည်ခဲ့ပါတယ်။ဒါပေမဲ့လည်းဒီယုံကြည်ရာကိုပြန်ပြီးမေးခွန်းထုတ်ကြည့်တဲ့အခါမှာကတော့စီလျော်မှုမရှိတာတွေကိုပြန်ပြီးတွေ့ရပါတယ်။ဥပမာပြောရမယ်ဆိုလို့ရှိရင်အခုလက်ရှိလွှတ်တော်မှာပြန်ပြီးတင်ပြလိုက်တဲ့မျိုးဆောင်ဥပဒေကိုဥပမာပေးချင်ပါတယ်။ဒီမျိုးဆောင်ဥပဒေထဲကဥပဒေတစ်ခုကအမျိုးသမီးတွေဘာသာခြားအမျိုးသားနဲ့လက်ထပ်မယ်ဆိုပါကတက်ဆိုင်ရာရဲ့ခွင့်ပြုချက်ကိုလိုအပ်ပါတယ်။ဒီတက်ဆိုင်ရာရဲ့ခွင့်ပြုချက်ကိုလိုအပ်ဒီမှာအမျိုးသမီးတွေတောင်လိုအပ်တယ်ဖြစ်ပေမဲ့အမျိုးသားတွေကမလိုအပ်ဘူးပေါ့နော်ဒီလိုဘာကြောင့်မလိုအပ်လဲလို့အမျိုးသမီးတွေကဘာလို့လိုအပ်လဲလို့မေးမယ်ဆိုလို့ရှိရင်ဥပဒေပြဋ္ဌာန်းတဲ့မြို့တော်မတ်တွေပြောကြတာတော့အမျိုးသမီးတွေဒီဘာသာခြားအမျိုးသားနဲ့လက်ထပ်ပါကအတင်းချက်ဘာသာကူးပြောင်းမှုကိုခံရဖို့စိုးရွံ့တဲ့အတွက်ဒီဥပဒေကိုပြဋ္ဌာန်းခြင်းဖြစ်ပါတယ်ပေါ့ဒါပေမဲ့ခံစားပြောချင်တာဒီနေရာမှာဒီပြဿနာကိုဖြေရှင်းတဲ့နည်းလမ်းကအမျိုးမျိုးရှိပါတယ်သူတို့ရှင်းပြတဲ့ဘောင်ဒရမတွေစဉ်းစားမယ်ဆိုလို့ရှိရင်တော့ဒီအမျိုးဆောင်ဥပဒေဒီအင်မတန်စီလျော်တဲ့ဥပဒေဖြစ်တယ်ဒါပေမဲ့ဒီရဲ့ဘောင်ကိုပြန်ပြီးမေးခွန်းထုတ်ကြည့်လိုက်တဲ့အခါမှာတော့တကယ်မျိုးသမီးတွေကိုခွဲခြားဆက်ဆံထားတဲ့ဥပဒေတစ်ခုဖြစ်နေတယ်ဆိုတာကိုတွေ့ရပါလိမ့်မယ်အကယ်၍အမျိုးဘာသာခြားအမျိုးသားတွေကအမျိုးသမီးတွေကိုအတင်းကျပ်ဘာသာပြောင်းခိုင်းမှာကိုစိုးရွံ့နေဆိုလို့ရှိရင်အမျိုးသမီးတွေကိုကာကွယ်ဥပဒေတွေပေးရမှာပါဒီလိုမျိုးအမျိုးသမီးတွေကိုခွဲခြားဆက်ဆံတဲ့ဥပဒေကိုထုတ်ရမှာမဟုတ်ပါဘူးခန္ဓာဆရာတယောက်ပြောဘူးတာအများနဲ့မမရရရှိနေတာစဉ်းစားတယ်ဆိုတာကဒီဘောင်အတွက်မှစဉ်းစားတာမဟုတ်ပါဘူးစဉ်းစားတဲ့နီလန်းကိုတတ်မှတ်ထားတဲ့ဘောင်ကိုမေးခွန်းထုတ်တာပါဘုရားမြတ်စွာဘုရားပြောတဲ့တရားနဲ့ပြောရမယ်ဆိုလို့ရှိရင်တော့ကာလမတုပေါ့နော်ဘုရားပြောတာကတော့ဒီဒလိထုံးစံနဲ့ဖြစ်ဖြစ်သူများပြောတာပဲဖြစ်ဖြစ်မယုံကြည်အံ့မှုပေါ့ကိုကိုယ်တိုင်စဉ်းစားဆင်ခြင်မိမလာတဲ့အရာရာကိုယုံကြည်အံ့မယ်လို့အတိအယ်ရောက်ပါတယ်အဲ့ဒီတော့ကြောင့်စဉ်းစားမယ်ဆိုလို့ရှိရင်ခန္ဓာနဲ့ယုံကြည်ကတော့ယုံကြည်ထားတဲ့အရာတွေအများနဲ့မေးခွန်းထုတ်ရမယ်လို့ယုံကြည်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဂီနီနိုင်ငံမှာကျင်းပဖို့ရှိနေတဲ့တမရရွေးကောက်ပွဲနဲ့ပတ်သက်လို့အခြေတင်ဖြစ်နေကြတဲ့အဆိုရနဲ့အဓိကအတိုက်ခံနိုင်ငံရေးပါတီနှစ်ခုတို့ကြားသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတဲ့အတွက်အားလုံးပါဝင်ပြီးငြိမ်းချမ်းတဲ့ရွေးကောက်ပွဲတွေပေါ်ပေါက်လာဖို့မျှော်လင့်ချက်တွေလည်းထွက်ပေါ်လာပါတယ်။သတင်းပတ်ပေါင်းများစွာအလို့သဘောဆွေးနွေးခဲ့ကြပြီးတဲ့နောက်ရရှိခဲ့တဲ့သဘောတူညီချက်အရာ ဒေသခံကောင်စီဝင်တွေအနေနဲ့2013ခုနှစ်လွတ်တော်ရွေးကောက်ပွဲရလဒ်တွေကိုထင်ဟပြသနိုင်ကြတော့မှာဖြစ်ပါတယ်။သဘောတူညီချက်တစ်စိတ်တစ်ပိုင်းအရဂီနီနိုင်ငံကမဲဆန္ဒနယ်မြေပေါင်း343ခုအနက်အတိုက်ခံကိုယ်စားလှယ်တွေကို128နေရာပေးဖို့အစိုးရကကတိပြုထားပါတယ်။မဲဆန္ဒရှင်စည်ရင်ပြုစုမှုနဲ့ပတ်သက်လို့အတိုက်ခံတွေရဲ့စိုးရိမ်မှုတွေကိုဖြေရှင်းနိုင်ဖို့လည်းသဘောတူညီချက်မှာထည့်သွင်းထားပါတယ်။မဲဆန္ဒရှင်စည်ရင်တွေကိုပြန်လည်စစ်ဆေးဖို့လွတ်လပ်သောအမျိုးသားရွေးကောက်ပွဲကော်မရှင်နဲ့အတူလက်တွဲဆောင်ရွက်မဲ့ကော်မတီတစ်ခုကိုဖွဲ့စည်းဖို့လည်းအစိုးရကလက်ခံခဲ့ပါတယ်။နောက်ဆုံးအနေနဲ့ကွဲလွန်သွားတဲ့ရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်2ဦးနေရာမှာလည်းအတိုက်ခံတွေနဲ့အစားထိုးဖို့သဘောတူညီခဲ့ကြပါတယ်။ဂီနီနိုင်ငံမှာ2010ပြည့်နှစ်ကစခဲ့တဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာတိုးတက်မှုတွေအခိုင်အမာရှိခဲ့ပေမယ့်အောက်တိုဘာလ17ရက်နေ့မှာကျင်းပမယ့်သမရရွေးကောက်ပွဲအတွက်တက်မှတ်ချက်တွေအပေါ်မှာတော့အငင်းခုန်ဖြစ်နေကြတာပါ။အတိုက်ခံတွေကကန့်ကွက်ဆန္ဒပြပွဲတွေကျင်းပခဲ့ရမှာထိခိုက်မှုတချို့နဲ့သေဆုံးသူတွေလည်းအများအပြားရှိခဲ့ပါတယ်။အောက်တိုဘာလမှာကျင်းပမယ့်ပထမအကြော်သမရရွေးကောက်ပွဲအတွက်လမ်းပွင့်သွားစေခဲ့တဲ့ဂီနီအာဏာရပါတီနဲ့အတိုက်ခံပါတီတွေကြားသဘောတူညီချက်အပေါ်မှာအမေရိကန်ပြည်ထောင်စုကလည်းချီးကျူးခဲ့ပါတယ်။အစိုးရနဲ့အတိုက်ခံပါတီတွေအနေနဲ့စိတ်စေတနာကောင်းတွေပြုလွယ်ပြင်လွယ်သဘောထားတွေအများကယုံကြည်လက်ခံပြီးအားလုံးပါဝင်ခွင့်ရှိမဲ့ရွေးကောက်ပွဲတွေကိုငြိမ်ငြိမ်ချမ်းချမ်းကျင်းပနိုင်ဖို့တူညီတဲ့တန်ဋိဌာန်တွေရှိခဲ့ကြတယ်ဆိုတာကိုလည်းပြသခဲ့ကြတာပါအမေရိကန်ပြည်ထောင်စုအနေနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ကိုဆက်လက်အားပေးသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကာလတလျှောက်နိုင်ငံရေးပါတီတွေကိုယ်တိုင်ရောထောက်ခံသူတွေပါအကြမ်းမဖက်တဲ့နီလန်းတွေနဲ့ဆွေးနွေးညှိနှိုင်းကြဖို့လဲတိုက်တွန်းပါတယ်။နိုင်ငံရေးပါတီအားလုံးအနေနဲ့သဘောတူညီချက်တဲ့အညီရွေးကောက်ပွဲအတွက်တညီတညွတ်ထဲလက်တွဲပြင်ဆင်ပြီးရရှိထားတဲ့တိုးတက်ဖြစ်ထွန်းမှုပေါ်အခြေခံတိဆောက်သွားကြဖို့လဲတိုက်တွန်းပါတယ်။အခုလိုရေးကြီးတဲ့ကာလမျိုးမှာဂီနီနိုင်ငံသားတွေအားလုံးရဲ့စုစည်းညီညွတ်မှုလာမယ့်ရွေးကောက်ပွဲတွေကနေတိုင်းပြည်ကိုပုံမှုစုစည်းညီညွတ်လာအောင်ဒီမိုကရေစီခိုင်မာအားကောင်းလာစေအောင်ဆောင်ရွက်ဖို့ဟာအရေးကြီးတယ်လို့လည်းအမေရိကန်ပြည်ထောင်စုကရှုမြင်ထားကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လွှင့်ခဲ့ရတော့အမေရိကန်စိုးရိမ်ရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်။အခုတော့ကြန့်ရှိနေတဲ့အချိန်မှာနောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကကြေညာပေးမှာပါရှင်။
အီရန်နိုင်ငံနဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုထောက်ခံပေးကြဖို့နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကအမေရိကန်ပြည်သူလူထုကိုမြစ်တာရက်ခံလိုက်ပါတယ်။ဘဝတသက်တာအတွေ့အကြုံအရအီရန်နျူကလ িয়ার သဘောတူညီချက်ဟာအပြုသဘောဆောင်တဲ့ဘက်ကိုဥတည်နေတယ်လို့သူ့အနေနဲ့ယုံကြည်ကြောင်းဖိုထူးနေကဖီလာဒဲဖီးယားမြို့မှာဘာသာရေးအဖွဲ့အစည်းတွေနဲ့အကြောင်းသားတွေအပါတက်ရောက်တဲ့အခမ်းအနားမှာပြောကြားတဲ့မိန့်ခွန်းအတွင်းဝန်ကြီးကယ်ရီကအဲ့လိုထက်သွင်းပြောကြားလိုက်တာပါ။ဒုတိယကမ္ဘာစစ်ပြည်ဆုံးပြီးဖက်စစ်ဂျပန်တွေကိုတော်လန်အောင်မြင်လိုက်တဲ့နှစ်80ပြည့်စီးရေးပြအခမ်းအနားကိုကမ္ဘာကောင်းဆောင်အတော်များများတက်ရောက်ကြမှာဖြစ်တဲ့အတွက်တရုတ်နိုင်ငံမှာအဲ့ဒီအတွက်နောက်ဆုံးပြည့်စင်မှုတွေကိုလှုပ်ဆောင်နေပါတယ်။တရားနည်းမြင့်ခြင်းပြမှာဒီကနေ့ကြာတာပြည့်နေ့မှာကျင်းပမယ့်အဲ့ဒီစီးရေးပြချစ်တဲ့ပွဲအခမ်းအနားကိုနိုင်ငံပေါင်း30ကအတိုင်းပြည်ကောင်းဆောင်တွေအပြင်တခြားအထင်ကြီးကောင်းဆောင်တွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒီအခမ်းအနားကိုတက်ကြမဲ့တည်တာထင်ရှားတဲ့ကောင်းဆောင်တွေထဲမှာတောင်ကိုရီးယားသမ္မတဘက်ကွန်ဟေရုရှားသမ္မတဗလာဒီမီပူတင်နဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းတို့အပြင်မြန်မာသမ္မတဦးသိန်းစိန်ဟာလည်းဒီအခမ်းအနားကိုတက်ရောက်ဖို့အတွက်တရုတ်နိုင်ငံကိုရောက်ရှိနေပြီဖြစ်ပါတယ်။အဂရီလိုက်စားမှုနဲ့ငွေကြေးခွာချမှုတွေနဲ့တန်တရားဖြစ်ခံနေရတဲ့မလေးရှားအစိုးရပိုင်းရင်းနှီးမြှုပ်နှံမှုကုမ္ပဏီ 1MDB ကငွေတွေကိုဆွစ်ဇာလန်အာဏာပိုင်တွေကဗုဒ္ဓနှစ်မှာချိတ်ပိတ်လိုက်ကြောင်းထုတ်ပြန်ကြေညာလိုက်ပါတယ်။ဝန်ကြီးချုပ်နာဂျီရာဖ်ဇာဟာလည်းအဂရီလိုက်စားမှုတွေနဲ့ရင်ဆိုင်နေရပြီးတော့ယာဒုကဆင်းပြို့ဖို့အတွက်တောင်းဆိုဆန္ဒပြမှုတွေနဲ့လည်းရင်ဆိုင်နေရပါတယ်။
နောက်ဆုံးရသတင်းကျဉ်ချုပ်ကိုကိုစော်ဝင်းလိုင်ကတင်ဆက်သွားတာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကဦးဆမ်မိုဝေဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Super Alterap ဖြစ်ပါတယ်။ကျမနောင်လပိုင်ပါ။အခုထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုမနက်6နာရီနဲ့9နာရီအထိထုတ်လွှင့်သွားတာပါ။သရရှင်များနဲ့တကွာမြန်မာပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOE ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.